Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်ရရှင်များရှင် VOA မိတ်ကန်တန်ရဲ့2023ခုနှစ်ဇွန်လ29ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ Flight Meter 32 kHz 9383ညနဲ့9383ညဖလိုက်ဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မူကကျမစုမမ
။မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ။ကျွန်တော်ကတော့ဝင်းမင်ပါ။အခုညထိတ်တန်းရောက်တဲ့တင်တွေကိုမဆုမနဲ့ပဲပြောပြပေးသွားမှာပါ။ဒီညအထူးခြားဆုံးသတင်းတွေထဲမှာတော့ယူကရိန်းဆိုင်ကိုရုရှားဒုံးနဲ့ပစ်တာကူညီတယ်လို့တန်တရားရှိသူကိုဖမ်းလိုက်ပါပြီ။ပြင်သစ်မှာတော့ရဲကလူငယ်တူပစ်သက်လိုက်တာကိုဆန္ဒပြသူယာချီအဖမ်းခံလိုက်ရပါတယ်။နောက်အမေရိကန်နိုင်ငံကြီးဝန်ကြီးကတရုတ်နဲ့အတူရှင်တွဲနေထိုင်နိုင်မဲ့နေလဲရှာမရမယ်လို့ပြောလိုက်ပါတယ်။အခုလိုသတင်းတွေနဲ့ဒီတခြားစိတ်ဝင်စားစရာသတင်းတွေကိုပြပြပေးမှာပါမစင်မရင်
။ဟုတ်ကဲ့ပါရှင်။ဒီညမှာတော်ရရှင်တွေကိုတင်ဆက်ပေးမယ်။နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ KNU တက်မဟာ1နယ်မြေတထုံခရိုင်ဘီးလင်းနဲ့တထုံမြို့ကြားမှာရှိတဲ့ရွှေရောင်ပြတံတားကို KNLA PDF ပူးပေါင်းတပ်တွေကအမနေ့တုန်းကမိုင်းခွဲပြီးတော့ဖျက်ဆီးလိုက်ပါတယ်။လူသေဆုံးမှုတချို့လည်းရှိခဲ့ပါတယ်။
ပထမတော့မိုင်းခွဲတဲ့အချိန်မှာကတော့ဒီမှာဟိုတင်ရောက်ကတော့ပြင်းပြင်းပြင်းပြင်းနဲ့နေရောက်ကတော့ထိခိုက်တယ်ပေါ့နော်
။ကရင်မျိုးသားလူမျိုးရေးတက် KLLA PDF ကအခြေအနေကိုပြောပြပေးခဲ့တာပါ။ဒီသတင်းအပြည့်စုံနဲ့အတူမြန်မာဘက်ကပို့ကုန်တွေကိုဘင်္ဂလားဒေ့ရှ်ဘက်ကကန့်တက်လိုက်တာကြောင့်ဒီလာထဲမှာတော့ရခိုင်နယ်စပ်ကုန်သွယ်မှုကျဆင်းသွားပါတယ်။လုံခြုံရေးနဲ့အလုတ်ကင်ရှာဖွေရခက်ခဲနေတဲ့အစီဒီယန်ဆီယာမတွေရဲ့စိန်ခေါ်မှုအခက်အခဲတွေအခြေအနေနောက်မြန်မာအင်ဂျင်ချင်းထိုင်းနိုင်ငံမှာယဉ်ကျေးပိတ်ဆို့မှုကိုဘယ်လိုနည်းပညာနဲ့ဖြေရှင်းနေသလဲဆိုတဲ့သတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုချိန်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူပြောပြပေးပါမယ်ရှင်
။ယူကရိန်းကစားတောက်ဆိုင်ကိုရုရှားဒုံးနဲ့တိုက်ပြီးသေဆုံးသူထက်တိုးကတိုက်ခတ်မှုမှာကူညီတယ်လို့တန်တရားရှိသူကိုဖမ်းပြီးပြစ်ဒဏ်ပေးဖို့ရှိနေပါတယ်။ယူကရိန်းရဲ့ခရမစ်တော့ခ်မြို့ကစားတောက်ဆိုင်ကိုတိုက်ခိုက်မှုကြောင့်သေဆုံးသူဒီနေ့တဦးထက်တွေ့ပြီးစစ်ဘောင်းသေဆုံးသူက12ဦးထိတိုးလာချိန်မှာသမ္မတဗလာဒီမာဇယ်လန်စကီကရုရှားတိုက်ခိုက်မှုကိုကူညီပေးခဲ့သူတွေကိုအမြင့်ဆုံးအပြစ်ဒဏ်ပေးရမယ်လို့ပြောလိုက်ပါတယ်။သမ္မတဇယ်လန်စကီကအခုလိုကြမ်းဖက်မှုမှာကူညီလို့မရဘူးဆိုတာကဘာမှနားမလည်သေးသူဘသူကိုမဆိုနိုင်ငံတကာအတိုင်းဝိုင်းတစ်ခုလုံးကအရေးယူမှကိုရမယ်။အခုပြစ်မှတ်ပြပေးသူကိုလည်းနိုင်ငံတော်တစ္ဆာဖောက်လုပ်ချက်မှုနဲ့တရားစွဲထားပြီးတသက်တကြုံအထိအပြစ်ဒဏ်ချနိုင်တယ်လို့မင်းညာကတိုင်းပြည်ကိုပြောတဲ့ပုံမှန် TV မင်းကုန်းနဲ့ထည့်ပြောခဲ့တာပါ။ယူကရိန်းရှေ့ပိုင်းဒေါနက်စ်ပြည်နယ်တိုက်ပွဲရှေ့တန်းစစ်မှန်တာအနောက်ဘက်မှာရှိတဲ့ဒီခရမစ်တော့ခ်မြို့ကဗီဇာဆိုင်တဲ့တိုက်ခိုက်မှုတွေသေဆုံးမှုမှာကလေး3ဦးထိပါခဲ့ပြီးဒဏ်ရာရသူပေါင်းကလည်း60ထိတိုးလာနေတယ်လို့ယူကရိန်းရာရှိတွေကဆက်ပြောနေပါတယ်။ရုရှားရဲ့ဒီတိုက်ခိုက်မှုတွေအခုပြစ်မှတ်ကိုလမ်းပြပေးခဲ့သူလို့တန်လျာရှိသူတူကိုလည်းဖမ်းချလိုက်ပြီးလို့ယူကရိန်းတံပြန်ထောက်လိုင်းဌာနကမနေ့ကပဲထုတ်ပြန်ထားပါတယ်ဒီတက်ခတ်မှုစဖြစ်ဖြစ်ချင်းမနေ့တုန်းကတော့အ ਨੇ ဆုံးလူ9ဦးသေဆုံးပြီးအယောက်90ကျော်သာဒဏ်ရာရခဲ့အယောက်50ကျော်သာဒဏ်ရာရခဲ့တယ်လို့ယူကရိန်းရာရှိတွေကပြောခဲ့ပါတယ်အခုလိုချိန်မှာယူကရိန်းနေတိုဝင်မှာကိုထောက်ခံပေမဲ့ရှိထားတဲ့စံနှုန်းသတ်မှတ်ချက်တွေကိုတော့ရှော့မပေးသင့်ဘူးလို့ဒိမန်နိုင်ငံကြီးဝန်ကြီးကပြောလိုက်ပြီးယူကရိန်းနိုင်ငံကြီးဝန်ကြီးဘက်ကတော့ရှေ့လနေတိုထိပ်သီးဝဲမတိုင်ခင်ဒီအဖွဲ့ဝင်အစင်တန်းကိုရှင်းပြသင့်ပြီလို့ပြန်ပြောလိုက်ပါတယ်ခင်ဗျာ
အခုသတင်းပတ်စောပိုင်းမှာတော့ဆယ်ကျော်သက်အရွယ်လူငယ်တအူးကိုပြင်သစ်ရဲတပ်ဖွဲ့ကပြစ်တက်ခဲ့ပါတယ်ဒါကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့ဆန္ဒပြခဲ့ကြသူလူအယောက်150လောက်ကိုပြင်သစ်မြို့တော်ပါရီနဲ့တခြားမြို့တွေမှာဖမ်းဆီးထိန်းသိမ်းလိုက်တယ်လို့ပြင်သစ်အရာရှိတွေကဒီကနေ့ပြောပါတယ်ပြင်သစ်ပြည်ထောင်ရေးဝန်ကြီးဂျရက်ဒမနင်ကလည်းအခုလိုစုပူအောင်ကြွမှုကိုမတားဆီးနိုင်တဲ့သူတွေကို Twitter လူမှုကွန်ရက်ကနေတဆင့်ပြစ်တင်ပြောကြားလိုက်ပါတယ်မျိုးတော်ခံမာရီစာတင်ကြောင်းနေရဲစခန်းတွေကိုမိရှို့တဲ့လောက်ရက်ကတော့သီးခံနိုင်စရာမရှိတဲ့တိုင်းပြည်ရဲ့ဂုံတိတ်ခါကိုထိခိုက်အောင်လှုပ်ဆောင်တဲ့လောက်ရက်ဖြစ်တယ်လို့ပြင်သစ်ပြည်ထောင်ရေးဝန်ကြီးကပြောပါတယ်။ဆင်းရဲနွမ်းပါသူတွေနေထိုင်တဲ့အရက်ကလူတွေပေါ်ရဲတပ်ဖွဲ့ကနေစနစ်တကျနှိမ်ချပြီးဆက်ဆံနေဆိုတဲ့ဆွဆွဲချက်နဲ့မျိုးတော်ပါရီအပါဝင်တခြားမျိုးကြီးတော်တော်များများမှာကန့်ကွက်ဆန္ဒပြကြဖို့တက်ကြွလှုပ်ရှားသူတွေကလှုံ့ဆော်ခဲ့တာဖြစ်ပါတယ်။နန်ထန်းမျိုးမှာတော့အသက်18နှစ်အရွယ်လူငယ်တဦးကိုရဲတပ်ဖွဲ့ကနေပြီးတော့ရင်စည်းကမ်းချိုးဖောက်မှုနဲ့ပြီးခဲ့တဲ့ငါနေကတားဆီးစစ်စေးရာကနေပြစ်ခတ်တက်ဖြတ်လိုက်တာဖြစ်ပါတယ်။သူတေဆုံးသွားတာကိုအတိမတ်ပြုတဲ့အနေနဲ့လမ်းပေါ်ထွက်ပြီးဆန္ဒပြကြဖို့အဲ့ဒီတေဆုံးသွားတဲ့ဆယ်ကျော်သွက်အရေလူငယ်ရဲ့ မိခင်ကလှုံ့ဆော်ခဲ့တာဖြစ်ပါတယ်ပြင်သစ်သမ္မတအီမနျူအယ်မက်ခရွန်ကတော့ဒီပြစ်ခတ်တပ်ဖြတ်မှုဟာဘလို့မှဖြေရှင်းချက်ထုတ်လို့မရတဲ့ခွင့်မလွတ်နိုင်တဲ့လုပ်ရဖြစ်ပါတယ်လို့ဒီကနေ့ကြာသားရင်းနေမှာပြောပါတယ်လက်ရှိမှာတော့အဲ့ဒီပြစ်ခတ်ခဲ့တဲ့အရေးအယာရှိတဲ့လုပ်ရကိုစုံစမ်းစစ်ဆေးသွားမယ်လို့ပြင်သစ်တရားရုံးကပြောပါတယ်ရှင်
အမေရိကန်အနေနဲ့တရုတ်နဲ့ငြိမ်းချမ်းစွာအတူရှင်တွဲနေထိုင်မဲ့နီလန်ကိုရှာမရတော့မယ်လို့နိုင်ငံခြားရေးဝန်ကြီးကပြောလိုက်ပါတယ်။အမေရိကန်နဲ့တရုတ်နှစ်နိုင်ငံလုံးဟာကမ္ဘာမြေပုံပေါ်ကကြောက်သွားမှာမဟုတ်လို့အခုလိုမဖြစ်မနေလို့လောက်ရမှာကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်က
Bottom line is this. China's not going away. We're not going away. So, in the first instance, we have to find a way.
အခြေခံအဖြစ်တော့တရုတ်နိုင်ငံလည်းဘယ်ကူမှကြောက်သွားမှာမဟုတ်ပဲကျွန်တော်တို့လည်းပဲစီးမှပျောက်ပြတ်သွားမှာမဟုတ်ပါဘူးပထမဆုံးလက်တွေ့လောက်ရမှာကတော့အတူရှင်တွဲနေထိုင်ဖို့နဲ့ငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ဖို့နီးရအောင်ရှာရမှာပါပဲလို့ပြောသွားတာပါအမေရိကန်နဲ့တရုတ်ကြားဆက်ဆံရေးပေါ်ကမ္ဘာနိုင်ငံတွေကဆွေးနွေးနေချိန်မှာနိုင်ငံခြားရေးဝန်ကြီးဘလင်ကန်ကဆက်ပြီးဒီကမ္ဘာစီးပွားအင်အားအကြီးဆုံးနှစ်နိုင်ငံကြားကုန်သွယ်ရေးကလည်းခွဲခြားလို့မရပါဘူးလို့မနေ့ကပဲနယူးယောက်မြို့ကနေပြောခဲ့ပါတယ်နယူးယောက်မြို့ကနိုင်ငံခြားဆက်ဆံရေးကောင်စီမှမိကွန်းပြောရမှာဘလင်ကန်ကပဲအမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားအကြီးအကျယ်ပြိုင်ဆိုင်နေတဲ့အခြေအနေကိုကျွန်တော်တို့သိပါတယ်လို့လည်းထည့်ပြောခဲ့ပါတယ်။ဒါအပြင်ဒီနှစ်နိုင်ငံရှင်ပြန်မှုကစေခေလွန်ကာလကိုထင်ဟပ်နေတယ်လို့သုံးသပ်တာတချို့ရှိနေပေမဲ့ဒီကနေအားလုံးအန္တရာယ်ဖြစ်စေတဲ့ပဋိပက္ခတွေအစင်တီရောက်မသွားပါစေဖို့တန်ဋိဌံချထားပါတယ်လို့လည်းဝန်ကြီးဘလင်ကန်ကဆက်ရှင်းပြခဲ့ပါတယ်။ဒီနှစ်နိုင်ငံကြားတင်းမာမှုတွေရှိပေမဲ့လည်းပြီးခဲ့တဲ့နှစ်အမေရိကန်နဲ့တရုတ်ကုန်သွယ်ပမာဏဟာမကြုံစဘူးတိုးတက်လာခဲ့တာကြောင့်ကုန်သွယ်ရေးမှာခွဲခြားလို့မရတော့ဘူးဆိုတာကိုဝန်ကြီးဘလင်ကန်ကလေးနဲ့ထောက်ပြသွားပါတယ်။လာမယ့်သတင်းပတ်တွေအတွင်းအမေရိကန်ဘဏ္ဍာရေးဝန်ကြီးဂျန်နက်ယယ်လင်တရုတ်နိုင်ငံကိုသွားမယ်လို့မျှော်လင့်ရပြီးဒီခေတ်စဉ်မတိုင်ခင်ဝန်ကြီးဘလင်ကန်ရဲ့တရုတ်နဲ့ပတ်သက်တဲ့မှတ်ချက်အခုလိုထွက်လာတာပါခင်
။ပြိုင်ဘက်ပြည်သူစစ်အဖွဲ့ RSF ကနေပြီးတော့ဖမ်းဆီးထားတဲ့ဆူဒန်စစ်သား125ယောက်လွတ်မြောက်ရေးအတွက်သူတို့ဂျားဝင်ပြီးတော့ဆောင်ရွက်ပေးခဲ့တယ်လို့နိုင်ငံတကာကြက်ချင်းဒီအဖွဲ့ ICRC ကဒီကနေ့ပြောကြားလိုက်ပါတယ်ပြန်လွတ်လာတဲ့စစ်သားတွေက44ယောက်ဟာဒဏ်ရာရထားကြပေမဲ့ခါတွန်ကနေပြီးတော့ဝက်မဒနီကိုခီးသွားနိုင်တဲ့အနေထားရှိတာကြောင့်ကြံတဲ့သူတွေနဲ့အတူလိုက်ပါသွားဖို့ ICRC ကကြေညာချက်မှာဖော်ပြထားပါတယ်အခုလိုမျိုးဆောင်ရွက်ပေးနိုင်တဲ့အတွက်ဒီဆူဒန်စစ်သားတွေဟာမိသားစုဝင်နေတဲ့အတူအစ္စလာမ်ဘာသာဝင်တို့ရဲ့Eid al-Adha ပွဲတော်ကိုဆင်နွှဲနိုင်မှာဖြစ်တဲ့အကြောင်းနဲ့နှစ်ဖက်စလုံးကတောင်းဆိုလာတဲ့ဆိုရင်ဗတ်မလိုက်ဖဲနဲ့ဖမ်းဆီးခံထားရတဲ့သူတွေပြန်ပြီးတော့လွတ်မြောက်အောင်ဆောင်ရွက်ပေးသွားမှာဖြစ်တဲ့အကြောင်းဆူဒန်နိုင်ငံဆိုင်ရာ ICRC အကြီးအကဲ Jinx Christophe Santos ကပြောပါတယ်ဗုဒ္ဓဖူးနေ့ကပြန်လွတ်လာတဲ့ဒီစစ်သားတွေဟာဒဏ်ရာရထားတဲ့ Darfur ဒေသမှာဖမ်းဆီးခံထားရတဲ့ဒဏ်ရာရစစ်သား14ယောက်ပြန်လည်လွတ်မြောက်ရေးအတွက်ဆောင်ရွက်ပြီးမှဖြစ်ပေါ်လာတာလို့ ICRC ကပြောပါတယ်။ဆူဒန်စစ်တပ်နဲ့ RSF တို့အဖွဲ့တို့ကြားမှာဧပြီလလယ်ကနေစပြီးတော့တိုက်ပွဲတွေဖြစ်ပွားခဲ့တာမှာတော့လူပေါင်း 3,000 လောက်အသက်ဆုံးရှုံးခဲ့ရပြီးဖြစ်တယ်လို့ဆူဒန်ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။နှစ်ဖက်ကြားမှာအပြစ်ခံရဆဲရေးဆိုင်ရာသဘောကျညီချက်တွေကလည်းအကြိမ်ကြိမ်ပြတ်ခဲ့ပြီးဖြစ်ပါတယ်ရှင်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းတိုမီတာ32 kHz 9303ညနဲ့9383ညလိုင်းတိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလမီတာ190 kHz 1905အနေနဲ့ထိုးလင့်ပေးနေပါတယ်ခင
်ဗျာမင်္ဂလာညချမ်းပါသောရဆင်နာပြဗီယိုအမေရိကန်တန်ရဲ့ကြာသပတေးညသတင်းတွေကိုဆက်ပြောပြပေးနေပါတယ်စီးပွားအကြက်တဲကြုံပြီးဒေဝါလီခံထားရတဲ့တရုတ်လင်္ကာနိုင်ငံကိုကမ္ဘာဘဏ်ကဒေါ်လာသန်းရာတွေချီထောက်ပံ့ပေးလိုက်ပါပြီ။နိုင်ငံခြားရန်ငွေပြတ်ပြီးကျွေးမီမဆက်နိုင်လို့မနစ်ကပဲဒေဝါလီခံထားရတဲ့တရုတ်လင်္ကာကိုဘန်ဒါရီအသုံးစင်းတဲ့လူမှုဖူလုံရေးအတွက်အမေရိကန်ဒေါ်လာသန်း900ထောက်ပံ့ဖို့ကမ္ဘာဘဏ်ကဒီနေ့အတည်ပြုပေးလိုက်တာပါ။ဒါအပြင်နိုင်ငံတကာငွေကြေးရမငွေအဖွဲ့ IMF ကလည်းတရုတ်လင်္ကာအတွက်အလားတူပိုကြီးမားတဲ့ငွေကြေးအကူအညီဒီနေ့မက်စလာတို့ကပြရခဲ့ပြီးဖြစ်ပါတယ်အခုကမ္ဘာဘဏ်ကပေးထားတဲ့ကဒေါ်လာသန်း900လောက်ကိုဘန်ဒါရီအသုံးစည်းအတွက်သုံးမှာဖြစ်ပြီးဒေါ်လာသန်း100ကတော့ငွေကြေးအကျပ်တဲကြောင့်အဆိုးအဝါဆုံးထိခိုက်ခံရသူတွေအတွက်လူမှုစောင့်ရှောက်ရေးအကူအညီတွေပေးဖို့ပြင်ဆင်ထားပါတယ်တရုတ်လင်္ကာစီးပွားရေးတည်ငြိမ်လာဖို့အခြေခံအဆောက်အအုံပြုပြင်ပြောင်းလဲဖို့နဲ့ဘေးရန်တွေကြားရောက်နိုင်တဲ့ဆင်းရဲနွမ်းပါသူတွေကိုကာကွယ်ဖို့ကမ္ဘာဘဏ်ကလည်းမဟာဗျူဟာချလုပ်နေပြီလို့တရုတ်လင်္ကာဆိုင်ရာဌာနကိုယ်စားလှယ် Ferris Hedges Savos ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ ဒီရေရှည်ထောက်ပံ့တဲ့ပြည်ပင်ပြောင်းလဲမှုတွေလှုပ်ဆောင်သွားမယ်ဆိုရင်စိတ်လန်းဆိုပြေပြီးအကြက်တဲတွေကိုကြံ့ကြံ့ခံနိုင်ကအားလုံးပါဝင်နိုင်တဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေဆောင်ရွက်နိုင်မယ်လို့လည်းဒီကမ္ဘာပံဌာနကိုယ်စားလှယ်ကပြောခဲ့ပါသေးတယ်ခင်ဗျာ
ဆွေဒီနိုင်ငံမှာရှိတဲ့အီရတ်နယ်ပွားတွေကကိုရန်ကျမ်းစာအုပ်ကိုမီးရှို့ခဲ့တဲ့လုပ်ရက်ကကမ္ဘာတဝန်းမှာရှိတဲ့မွတ်စလင်တွေကိုအမျက်ဒေါသထွက်စေလိမ့်မယ်လို့အာရေဗီယာနဲ့တခြားအရှေ့လယ်ပိုင်းနိုင်ငံတွေကဒီကနေ့သတိပေးပြောကြားလိုက်ပါတယ်။ဆွေဒီနိုင်ငံကိုလွန်ခဲ့တဲ့နှစ်အနည်းငယ်ကတည်းကပြောင်းရွှေ့အခြေချနေထိုင်ခဲ့တဲ့အသက်38နှစ်အရွယ်ဆယ်ဝွန်မိုမီကာဆိုသူကစတော့ဟုံးမြို့ကအကြီးဆုံးဗလီရဲ့ရှေ့မှာမနေ့ဗုဒ္ဓဖူးနေ့တုန်းကရဲတွေအများအပြားရဲ့စောင့်ကြပ်မှုတွေအောက်မှာပဲကိုရန်ကျမ်းစာအုပ်ကို6ထောင်နဲ့တက်နေပြီးတော့အထဲကစာရွက်တွေကိုမီးရှို့ခဲ့တာဖြစ်ပါတယ်။အဲ့ဒီလိုမျိုးလှုပ်ဆောင်ခွင့်ပြုဖို့စတော့ဟုံးမြို့ကရဲတပ်ဖွဲ့ကလွတ်လပ်စွာပြောခွင့်ရှိတယ်ဆိုတဲ့ပြဋ္ဌာန်းချက်အရခွင့်ပြုချက်ချပေးခဲ့တာဖြစ်ပေမဲ့နောက်ပိုင်းမှာတော့စူပူမှုဖြစ်အောင်တွေးထိုးလှုံ့ဆော်မှုတွေနဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်နေတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ကမ္ဘာတဝန်းမှာရှိတဲ့မွတ်စလင်တွေအစ်ပွဲတော်ကျင်းပနေချိန်မှာဆော်ရီအာရေဗျနိုင်ငံမက္ကာမြို့ကိုလည်းဖျားဘူးတွေတွားနေကြတဲ့အချိန်မှာအခုလိုမျိုးအီရတ်နယ်ပွားကကိုရန်ကျမ်းကိုမီးရှို့တဲ့လုပ်ရဖြစ်လာခဲ့တာဖြစ်ပါတယ်။အခုလိုမျိုးအစိုးရတအူးကိုကိုရန်ကျမ်းစာအုပ်မီးရှို့ခွင့်ပြုတဲ့အပေါ်မှာလည်းအီရတ်နိုင်ငံဘက်ကကန့်ကွက်ရှုံချထားပါတယ်ရှင်။
ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကို Facebook ကနေချက်ချင်းဆိုင်ငံ့မှု Facebook ပိုင် Meta ဘုတ်အဖွဲ့ကတောင်းဆိုလိုက်ပါတယ်။ Facebook Internet ဆာမျက်နှာကိုပိုင်တဲ့ Meta ကုမ္ပဏီကြီးကိုကြီးကြပ်ရတဲ့ဒီဘုတ်အဖွဲ့ကဝန်ကြီးချုပ်ဟွန်ဆန်အနေနဲ့ကုမ္ပဏီရဲ့အကြမ်းဖက်ချိန်ချမှုဆိုင်ရာစီးမျဉ်းချိုးဖောက်တဲ့ဗီဒီယိုဖိုင်တင်ခဲ့လို့6လဆိုင်ငံ့မှုတောင်းဆိုတာလို့ဒီနေ့ရှင်းပြလိုက်ပါတယ်။ဒီ Meta ကုမ္ပဏီရဲ့ငွေကြေးထောက်ပံ့မှုရယူထားပေမဲ့ကြီးကြပ်မှုတွေကိုတော့တည်တံ့လှုပ်ဆောင်ခွင့်ရှိတဲ့ဒီဘုတ်အဖွဲ့ကပဲဟွန်ဆန်ရဲ့ဗီဒီယိုတင်ဆက်ထားတာကမှားယူနေတာမို့ Facebook ကလည်းဖယ်ရှားပစ်ဖို့အမိန့်သဘောထုတ်ပြန်လိုက်တာပါ။ Meta ကုမ္ပဏီဘက်ကလည်းဒီဗီဒီယိုကိုဖြုတ်ချပစ်ဖို့သဘောတူပါတယ်လို့စာရေးအကြောင်းကြားထုတ်ပြန်ခဲ့ပေမဲ့ထပ်မံစစ်ဆေးသုံးသပ်မှုတွေလုပ်ပြီးမှသာဟွန်ဆန်ရဲ့အကောင့်ရပ်ဆိုင်ဖို့အကြံပြုတာကိုတုံ့ပြန်မယ်လို့ပြောခဲ့ပါတယ်။ဘုတ်ဖွဲ့ဆွဆွဲချက်တဲ့မှာဟွန်ဆန်အနေနဲ့နိုင်ငံရေးပြိုင်ဘက်တွေကိုရိုက်နှက်ဆုံးမနိုင်တာနဲ့ဒီပြိုင်ဘက်တွေရဲ့အင်ကိုကိုင်းစတာတွေဆေးလွတ်ပြီးခုလိုလုပ်နေတာကိုဇန်နဝါရီလတည်းကတင်ထားတဲ့ဗီဒီယိုပိုင်းနဲ့ဖော်ပြထားတယ်လို့ဆိုပါတယ်ခင်ဗ
ျ။ကမ္ဘာစည်းဝါးရေးကိုကိုစားပြုတဲ့နိုင်ငံ130ကသူတို့နိုင်ငံငွေကြေးတွေကို Digital ငွေကြေးဖြစ်နေပြောင်းလဲဖို့နီးလန်းနေရှာနေတဲ့အကြောင်းအမေရိကန်ပြည်ထောင်စုက Atlantic Council ရဲ့စစ်တမ်းတစ်ခုမှာဖော်ပြပါဗျ G20 စီးပွားရေးအားအင်အားကောင်းတဲ့နိုင်ငံတွေထဲမှာအာဂျင်တီးနားနိုင်ငံကနေလွဲတော့တခြားနိုင်ငံတွေဟာ Digital ငွေကြေးကိုသုံးစွဲဖို့အစပြုလှုပ်ဆောင်တာဒါမှမဟုတ်စတင်လှုပ်ဆောင်တာတွေရှိတယ်ဆိုပြီးတော့စစ်တမ်းမှာဖော်ပြပါရှိပါတယ်ရှင်ကြာသပတေးနေ့ညရဲ့ထိတ်တဲရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူကျမစုမုံကတင်ပြပေးခဲ့တာဖြစ်ပါလိမ့်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုစတိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့ KNU တပ်မဟာ1နယ်မြေတထုံခရိုင်ထဲမှာရွှေရောင်ပြတံတားကို KNU ဘက်ကနေပြီးတော့ပူးပေါင်းတပ်တွေကမနေ့ညတုန်းကမိုင်းခွဲပြီးတော့ဖျက်ဆီးမှုအခြေအနေသတင်းကိုပြောပြပေးကြပါမယ်။ကရင်မျိုးသားစည်းရုံး KNU တပ်မဟာ1နယ်မြေတထုံခရိုင်ဘီးလင်းနဲ့တထုံမြို့ကြားမှာရှိတဲ့ရွှေရောင်ပြတံတားကိုကရင်မျိုးသားလူမျိုးရေးတပ် KIDLA PDF ပူးပေါင်းတပ်တွေကမနေ့ညတုန်းကမိုင်းခွဲဖျက်ဆီးလိုက်ပါတယ်။မိုင်းခွဲဖျက်ဆီးမှုအတွင်းမှာတော့ AC ကား3စီးတံတားအုပ်ကိုထိုးချပြီးတော့ဒီလူတအူးအသက်ဆုံးခဲ့ရပါတယ်။ဒီကနေ့တံတားဖောက်ခွဲခံရတဲ့နေရာကိုလာပြီးတော့ကြီးရှုတဲ့စစ်ကောင်စီအဖွဲ့ဝင်တွေကိုလည်းဒရုန်းနဲ့တိုက်ခိုက်ခဲ့တယ်လို့ပူးပေါင်းတပ်တွေကပြောပါတယ်။ဒီအကြောင်းအသေးစိတ်ကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်။
ရန်ကုန်မလမြိုင်မြဝတီကားလမကြီးပေါ်မှာရှိတဲ့ဘီလင်းမြို့နယ်တဲကရွှေရောင်ပြတံတားကိုကရင်မျိုးသားအစည်းအရုံး KNLA တပ်ရင်းနှင့်နဲ့ပူးပေါင်းတပ်တွေကဇွန်လ28ရက်နေ့ညပိုင်းမှာဖောက်ခွဲဖျက်ဆီးလိုက်လို့တံတားပေါ်သွားနေတဲ့ကားမစီတံတားအောက်ကိုထိုးချပြီးတိမ်မောက်ခဲ့တာကြောင့်လူတအူးသေဆုံးပြီးဒဏ်ရာတချို့ရရှိခဲ့တယ်ဆိုပြီး KNLA PDF ပူးပေါင်းတပ်ဖွဲ့ဘက်ကပြောပါတယ
် in the name of the တပ်ရင်းနဲ့အဖွဲ့ရဲ့တပ်ရင်းမှတစ်ခွဲသုံးဖို့တော့အိမ်ပဲကတော့အဲ့ဒီအဖွဲ့တော်မှာအဲ့ဒီအဖွဲ့ရဲ့အဲ့ဒီမှာစီမီရဲ့ဒီ PDF ပေါ်တင်နာပြီးနေမီကန် PDF အဖွဲ့ရဲ့ပေါ့အဲ့ဒီတော့ပူပေါင်းမျိုးတာမှာအော်နာပြီးဘီနီဖတ်သားထားရင်ပေါ့ပူပေါင်းပေါ်မှာပထမတော့မိုင်းခွဲတဲ့အချိန်မှာကတော့နေမှာဟိုတယောက်ကတော့ပြင်းပြင်းပြီးတည်ရယ်နေယောက်ကတော့ထိခိုက်တယ်ပေါ့နော
်မနေ့ညကဒီဖြစ်ရပြီးဒီကနေ့ဇွန်လ29ရက်နေ့မနေ့ပိုင်းမှာလဲအဲ့ဒီနေရာကိုလာရောက်ကြည့်ရှုခဲ့တဲ့စစ်ကောင်စီလက်အောက်ခံဌာနဆိုင်ရာဝန်ထမ်းတွေကိုဒရုန်းနဲ့တိုက်ခိုက်ခဲ့တာကြောင့် Digane male, tigai de so moody she there, so be Bubong Tapuri Baka, Yobare, the Ramine Quack and Yamugo, Sisabo Yau Lare, and Matt don't don't ya till Lee Dong and Gago Yeta Yin, but Tom Yone, Sima Ocho Yepo Winnie, and Matt don't don't ya till Lee Dong and Gago Yetaka, Dawin Shiduri, and Mako, Sit Chicken, Litin Yetaka, Dawin Shiduri, Bubong Tapuri Baka. Drone and Bunker Takai Dari, Sello Keralu Piabi, Tikai de Somuri Shire Surana Patalu, Tita Ati Tunaibu, Name Yigan Tana Sayarigo, Satu, Mimiabu, Juzagabi, Messatu Lumiagabau. Shiam Piat Raha, Sikon Sibaka, Tapo Lone, the Rapitaja, Akulum, your Pesimuri, Loka, so be Pubon Tapuri Baka, Piovare, the Raya, Tombo Napola, Piasibabi, Garland the Lanza, that Janore Tue, Gari, Peso Murile, Pinivare, Tabi Me. Lanapaka Gari go to Lazy, Mongwen baby, Sikong Siga, Lonjo Yiguro, Tinja Taja, Yemi, Bishi to Uga, Jopiavare.
Oh, I want a matua to get guided or go to the Jaraja, Lamu Gari at one jar. But I'm a shit or the Dow quality of a Gaja or a Bell Dile. A lot of them are thinking about a lot of them.
Billion Yonette, she said, Sikong Siya, and Yau Day, don't they legale, DPA be Billion at the Waika, Jiwarigo, Lenet Gili net, pick and need, so be Tita and Liga, Jopare. A cookie and a patalo sick on Sibaka, the Nitopian Arom Tuya Divaushe.
Tagaro, Kay and you Damahatin Nemi, the Tong Kaya and Billin at the Tomu Jaga, Shriam Yatago, Kay Muda Lubiao Yetane, Bubon Tadiga, Minecraft Piacigate at Chini Dringo, Mae Madrin, Bibuera Piparishin, Sabiro, Nyamabaka, Pogonigo, Bingladesh Baka, Candalite at Chini Dringo, Timbia Pijamare, Nyamabaka Pogonigo, Bingladesh Nanga, Candalite Dajao, Dilare, my Yakai Neza, Kondo Muri, Jasin Dwarelu, Neza Kondo Yetawan Shiduriga Piovare. Nyama Pogo Digo, Bingladesh Baka, Bajang Cantade, Suragura, Shishin Limitia Bao. Leshi Maro Pogonga, Tomio da Tembolo Yani Biro, Neza Gondway, Titi Dada Jasin Nid Chinigo, Yangunga Pipu Haritri, goes on wind like Yabi Bashin.
You get it, Epi Lazamanga Salo, your campaign name, Mount Ron and Situigani, Bosan, the Compton City Chugo, Bingladesh Cup, where you are a Yatan like a job, Gondway Mupamana Jasin Nid, Gondariga, Yobare, Leshi Maro. Bingladesh Nanga Beko, Compis Sito Mugo, Be, Timpo, Queen Yaro Relo, Mount Donneza, Conde, Ten Dukata, U on Santanga, Vigo, Piovare.
I know Consumovia, now the team or the Boga Chapano, now the Valentu Quandi, a new Vivia, but you got a whole new thing of those who Polo Yarin, you know. Who are the Lana Jarin, what to do, Lucian, PC, Obega. Jindo, now Chapman View, the Wadi, the Nindi, the Tunku Lope, Digato, the Timpoloya, no more by Lamaha, Hoga, Roma, the Tahoga, Eddie Lune, they have a way to do Eddie Lope, and go to the Elope, the Kandimata, the Hoya, and Yara, you know.
Bingladesh and in Yamapoko Nigo, Bajang Kantan like this, or a Shinshin Limitiabe, Yamabekane, Bingladesh go, Adika, Amyazon Timpo Nire, Yijunga, Tintu Muguba, Latalo Kanta Tarajao.
ကုန်တယ်နဲ့ငါးမွေးမြူရေးသမားတွေအခက်ကြုံနေရပြီးကုန်တယ်မှုပမာဏကြာဆင်းလာတဲ့အနေထားရောရှိပါတယ်အဲဒီကတော့ဒီသူတို့ဖက်ရဲ့
အကျန်တဲ့ဒီချက်တန်လို့ဂျင်းတို့ကတော့သူတို့လိုချင်တဲ့ဟိုပစ္စည်းဆိုလို့ရှိရင်သူတို့ဘက်ကမှာရှိတယ်ဆိုရင်တော့အဲ့လောက်ပဲသူတို့ဘက်ကပြန်ဝေလွှဲပေးနိုင်တယ်ဆိုတဲ့အနေထားတော့ရှိပါတယ်ဗျအခုလိုမြန်မာပုတ်ကုန်တင်ပို့မှုတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကကန့်တန့်လိုက်တာကြောင့်မောင်တော်နေဇာကုံသွဲရေးစခန်းမှာကုန်ပစ္စည်းတွေပျက်စီးရတာရှိနေတယ်လို့နေဇာကုံသွဲရေးကိုမီခိ ဦးအောင်ဆန်းသိန်းက VOE ကိုပြောပါတယ
်အဟိုကကွန်ဖီဒင့်တုံပေရောလောကမရောခုံးနေတော့မိငါတော့ရွေးလေဟိုကဦးရေးဒီကွန်ဖီစီတော့ကွန်လာလိမလာတော့ဘူးလေအဲဒီဝေးလက်ရှိမှာဟိုကခုံမာရတာကိုနော်ဒီအဲဝေးလက်မရှိရင် ADPC ယူပြီးတော့ဒီမော်တော်မတ်တောက်ဒီဇိုင်းဆုံးရှုံးမှုပဲရှိမယ်လေနော
်အခုဇွန်လအတွက်မ ောင်တော်နေစာကွန်ပျူတာစခန်းကနေဘင်္ဂလားဒေ့ရှ်ဘက်ကိုကွန်ပျူစီတင်ပို့မဲ့ပမာဏကိုပို့ကုန်ဒေါ်လာတသန်းတွင်းကုန်ဒေါ်လာ 3.33 သန်းနဲ့ကုန်သွယ်မှုပမာဏဒေါ်လာ 1.33 သန်းအထိလှုပ်ဆောင်ဖို့ရာထားခဲ့တာပါဒါပေမဲ့လည်းဇွန်လ၁ရက်နေ့ကစပြီး25ရက်နေ့အထိပို့ကုန်ဒေါ်လာ 3.386 သန်းတွင်းကုန်ဒေါ်လာ 3.31 သန်းနဲ့ကုန်သွယ်မှုပမာဏဒေါ်လာ 3.38 သန်းသာဆောင်ရွက်နိုင်ခဲ့ပြီးရာထားချက်ရဲ့38ရာခိုင်နှုန်းလောက်သာလှုပ်ဆောင်နိုင်ခဲ့တယ်လို့ဇွန်လ29ရက်နေ့ထုတ်စစ်ကောင်စီမြမအလင်းသတင်းစာမှာဖော်ပြထားပါတယ်ခင်ဗျာ
ဒါကတော့မြန်မာဘက်ကပို့ကုန်တွေကိုဘင်္ဂလားဒေ့ရှ်ဘက်ကကန့်သတ်လိုက်တဲ့အချိန်မှာရခိုင်နယ်ဆက်ကုန်သွယ်မှုတွေကျဆင်းသွားတဲ့အချိန်ဤကိုစုံဝင်းလိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ထိုင်းနယ်ဆက်မှာရောက်နေတဲ့ CDN ဆရာဆရာမကြီးကြုံနေရတဲ့စိန်ခေါ်မှုအခက်အခဲတွေအကြောင်းကိုတင်ပြပေးကြပါတယ်ထိုင်းနိုင်ငံမှာတရားမဝင်နေထိုင်ရတဲ့အတွက်အလုပ်လုပ်ဖို့ကလည်းခက်ခဲတယ်လို့လုံခြုံရေးအတွက်လည်းအချိန်ပြည့်စိုးရိမ်နေရတယ်လို့ဆရာနာသိမ်းမှုရဲ့နောက်ပိုင်း CDN လှုပ်ရှားမှုတွေမှာပါဝင်ခဲ့ပြီးတော့စစ်တပ်ရဲ့ဖမ်းဆီးမနှိပ်စက်မှုတွေကြောင့်အိမ်နီးချင်းထိုင်းနိုင်ငံဘက်ကိုထွက်ပြေးခိုလုံနေကြရတယ်ဆရာဆရာမကြီးကပြောပါတယ်နေရက်ကိုပြန်နိုင်ဖို့ကလည်းမျှော်လင့်ချက်မရှိသေးသလိုအချိန်ကြာလာတာနဲ့အမျှအခက်အခဲတွေပုံကျရနေတယ်လို့လည်းပြောပြကြပါတယ်။ထိုင်းနယ်ဆက်ရောက် CDN ဆက်ဆရာမတွေကြုံနေရတဲ့စိန်ခေါ်မှုအခက်အခဲတွေကြောင့်သတင်းပေးပို့ချက်ကိုအခြေခံပြီးတော့မက်ခင်လေးပြောပြပေးပါမယ်
။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းအကြမ်းမဖက် CDN နီးနဲ့အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေမှာပါဝင်ခဲ့ကြတဲ့ဌာနဆိုင်ရာဝန်ထမ်းတွေနဲ့အခြေခံပညာရေးကဆရာဆရာမတွေလည်းအများအပြားပါဝင်ပါတယ်။အာဏာသိမ်းစစ်တပ်ရဲ့ဖိနှိပ်မှုတွေကြောင့်ပြည်တွင်းကနေနေရဲစွန့်ခွာခဲ့ကြရသူတွေအများပြားရှိတယ်လို့တချို့ကထိုင်းမြန်မာနယ်စပ်မှာခိုးလုံနေကြရတာပါအချိန်ကာလကြာလာတာနဲ့အမျှလုံခြုံရေးနဲ့စားတောက်နေထိုင်ရေးအခက်အခဲတွေပိုများလာတယ်လို့မဲဆောက်မှာရောက်နေတဲ့အခြေခံပညာရေး CDN ဆရာမတူကပြောပါတယ
်နှစ်ရှိအနေထားကြောင့်လေကျမတို့ကတော့ဟိုနေစေးရဲ့နည်းနည်းအခက်အခဲဖြစ်တာပေါ့နော်အဆောင်တွေပါလေငားနေရတယ်ဆိုတော့နေစေးအခက်အခဲရှိတယ်ပြီးရင်လုံခြုံရေးမှာလည်းနည်းနည်းအခက်အခဲရှိတော့ပေါ့သူ့ပြီးတော့ငားနေတယ်ပေါ့ဘလို့ရှင်နေစာအလုပ်ရှိလို့ရှင်နေစာဝင်လုံးလိုက်နားလိုက်အမျိုးအလုပ်တော့အများနဲ့မရှိအမျိုးပဲပြည့်ပြီးတော့နေနေရတယ်ဆင်မအစင်တော့မပြေဘူးတခါတလေရဲတွေအစ်စ်အစေးတွေတော့ရှိတယ်ဆင်မတခါတလေပေါ်ရတယ်တခါတလေမတုံရသွားတဲ့နေ့တော့ရှိတယ်မရှိတဲ့ရက်လည်းရှိအလုပ်ကကျမတို့အတွက်နေဖို့စိတ်ချလုံခြုံစိတ်ချတဲ့နေရာနဲ့တခုဖြစ်ချင်တာပေါ့နော်ဘလို့ရှင်နေဖို့စရိတ်တွေပါတွေကတော့ကျမတို့မှလုံလာတော့မရှိဘူးပေါ့ရက်နေ့တွေလည်းကြာနေပြီဆိုတော့လေတနည်းခွဲလည်းရှိလာပြီဆိုတော့ကျမတို့ရောက်လာတာ
မဲဆောက်မှာရှိနေတဲ့အခြေခံပညာက CDN ဆရာဆရာမတွေအတွက်ဂျားကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကနေတဆင့်စံနဲ့စီလစဉ်ထောက်ပံ့ပေးနေတယ်လို့ပြောပါတယ်။နေထိုင်စားသောက်ဖို့အခြေခံစည်းတွေအပြင်အခြားလိုအပ်ချက်တွေကြောင့်အလုပ်လုပ်ကင်မှုကလည်းတရားဝင်နီးလန်းနဲ့အခက်ခဲနေလို့ကြုံရကြပန်းလုပ်နေရတဲ့အခြေအနေမှာရှိနေတာပါ။ရတဲ့ဝင်ငွေနဲ့အိမ်ငှားကတော့မလုံလောက်ဘူးလို့မဲဆောက်မျိုးကအခြေခံပညာရေး CDN ဆရာဆရာမတွေနဲ့နှီးဆက်သူတို့ကအခုလိုပြောပါတယ်။
အိမ်ငှားလေရတဲ့အခါကျတော့ဒီအိမ်ငှားစိတ်ရည်တွေအားလည်းတော်တော်လေးဝင့်နေဝင်ငွေကလည်းဟိုဒီပတိမရှိတဲ့အခါကျတော့အိမ်ငှားဖေးရှင်မှုဒိဋ္ဌာတွေစားဖို့တောက်ဖို့ကိစ္စတွေဘယ်သူမှတော်တော်လေးကပ်တည်လင်သာနိုင်ကြတယ်ဟိုအဓိကတော့အခြေခံပညာရေးအားဆက်ရဆက်အမှားတွေပူပြီးဒုက္ခရောက်တယ
် CDM ဆရာဆရာမတွေအပါအဝင်မဲဆောက်ကိုထွက်ပြေးခိုးလုံနေကြသူတွေကိုအခြေခံစားနပ်ရိက္ခာမျှဝေထောက်ပံ့ပေးနေတဲ့ New Myanmar Foundation ကတော့အခုနောက်ပိုင်းအလှရှင်တွေရဲ့အခက်အခဲတွေကြောင့်ရိက္ခာလျှောက်ထားနိုင်တဲ့သူတွေထဲမှာအခြေခံပညာရေးက CDN ဆရာဆရာမတွေမပါဝင်တော့ဘူးလို့ပြောပါတယ်။ဒါပေမဲ့သူတို့ရဲ့မိသားစုဝင်တွေကတော့လိုအပ်ရင်လျှောက်ထားနိုင်တယ်လို့ New Myanmar Foundation အဖွဲ့မန်နေဂျာမဟီမာကပြောပါတယ်။
ကျမတို့ဒီ CDM တွေအတွက်ကိုဘယ်လိုပုံစံနဲ့ဒီလိုမျိုးရွေးချယ်ဖြစ်သွားလဲဆိုတော့ကျမတို့ဒီရိတ်ခါနဲ့ပတ်သက်ပြီးတော့ပေးတဲ့အလှူရှင်တွေဘက်ကနေပြီးတော့ဘတ်ဂျက်အခက်အခဲပေါ့နော်တို့ကဒီတစ်နှစ်နဲ့တစ်နှစ်ကျော်ကာလအတွင်းမှာတို့ကဒီရှောက်သမျှလူတိုင်းကိုပေးခဲ့ပြီးတော့အခုဒီနောက်ပိုင်းကြားတဲ့ခါကျတော့တို့ရဲ့ဘတ်ဂျက်တွေမှာအခက်အခဲရှိလာတယ်ပေါ့နော်အဲ့ဒါတော့ကိုစီးဝေးတိုင်မြင်လိုက်တဲ့အခါကျတော့ဒီ CDM တွေမှာဆိုလို့ရှိရင်စစ်သား CDM ရှိမယ်ရဲ CDM ရှိမယ်ပြီးလို့ရှိရင်တခြားသော CDM တွေပေါ့နော်အဲ့ဒါမျိုးတွေကိုကျမတို့ကဟိုထောက်ပံ့မှုမပေးနိုင်တော့
အခြေခံစာနေကမြဝေထောက်ပံ့နေတဲ့အစီအစဉ်ကနေအခုလိုအခုကြီးတွေဆက်မပေးနိုင်တော့တာကြောင့်စီဒီအမ်တွေအနေနဲ့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ ဒါကတော့ထိုင်းနယ်စပ်ရောက်စီဒီအမ်ဆရာဆရာမတွေကြုံနေရတဲ့အခက်အခဲတွေအကြောင်းကိုမက်ကင်လီကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြန်မာအင်ဂျီထိုင်းနိုင်ငံမှာရင်ကျော်ပိတ်ဆို့မှုကိုဘယ်လိုမျိုးနှီးပညာတွေနဲ့ဖြည့်ရှင်းနေသလဲဆိုတာကိုပြပြပေးပါမယ်။ကမ္ဘာနိုင်ငံတွေထဲမှာရင်ကျော်ပိတ်ဆို့မှုအများဆုံးနိုင်ငံတစ်ခုဖြစ်တဲ့ထိုင်းနိုင်ငံရဲ့ဘန်ကောက်မြို့တော
ချိုင်းနိုင်ငံဘန်ကောက်မြို့တော်မှာရင်ကြောပိတ်ဆို့ရာတွေကိုတက်တာချုံးမွေးစီဖို့အလူလျောက်စီမံခန့်ခွဲတဲ့ခင်မီအစ်စ်မြင့်ဤပညာတွေနဲ့စမ်းသပ်ဆောင်ရွက်နေပြီလို့တာဝန်ခံတွေကဒီရက်ပိုင်းအတွင်းမှာပဲကြေညာခဲ့ပါတယ်အစစ်မြင့်ခင်မီဤပညာတွေတုံးတဲ့စနစ်ကိုရာမာ6လမ်းမကြီးရာချာဝီထီလမ်းပိုဟိုယိုထင်းလမ်းတွေနဲ့ပရာတိပလမ်းတွေကအချက်ချာလမ်းစုံ73ခုမှာဂျိုက်ကားလို့ထင်ရှားတဲ့ဂျပန်နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအေဂျင်စီရဲ့အကူအညီနဲ့တက်ဆင်လိုက်တာပါဘန်ကောက်မြို့တော်ရဲ့ရင်ကျောသွားလာရေးမှာအကြောင်းမျိုးမျိုးနဲ့မကြာခဏပိတ်ဆို့တတ်တဲ့အနေအထားတွေကြောင့်အခက်အခဲတွေဖြစ်နေကြရတာပါ
ခိုင်မကားချတဲ့အနေထားဘယ်လိုလဲဆိုတော့အခုကကျွန်တော်တို့ကားတက်စီကားလာကြောသွားမယ်အခုကြောသွားမယ်ခီးရဥပမာတနိုင်လောက်ကြာတော့ကွာကားချက်ပြီးဆိုရင်အခုအဲ့ဒီခီးကိုတနိုင်ခွဲလောက်သွားရမယ်နောက်ပြီးတော့တက်စီကရိုးရိုးသွားရတရဆိုရင်ကားချက်ပြီးဆိုရင်150လောက်ပို့ပြီးတော့ပေးရမယ်အဲ့လိုမျိုးအခက်ခဲလေးရှိတယ်ကွာဘန်ကောက်မှာအဲအခုကျွန်တော်တို့ဘယ်လိုပြောမလဲဟိုကခြေရတဲ့ပိုင်းရှိတော့ကွာခြေရပိုင်းရှိဆိုကိုကဟိုသွားရမယ့်အခြေရ7နိုင်ရော7နိုင်ဆိုကိုကထားရမှာ6နိုင်တို့လောက်ကိုထားမယ်6နိုင်တို့ထားပြီးတော့ကိုကကိုလောက်ရရှိတာလောက်ရမယ်နောက်ပြီးတော့ကိုသွားမယ်အကားခဲကိုသွားပါအဲ့လိုမျိုးသွားပြီးတော့ဘယ်လိုမျိုးပြောရမလဲကိုကတကယ်လို့ကားနဲ့ကိုသွားပြီးကိုချေရနေအောင်ဒါပေမဲ့အချိန်မီမရောက်တော့ဆိုတာကိုကသူ့ရဲ့တာတက်စီပဲဖြစ်ပါပဲဖြစ်ဒါလည်းကိုသွားမှသူ့ရဲ့ဘယ်လိုပြောမလဲကိုချေရနေအောင်အချိန်မီရအောင်ကအဲ့လိုမျိုးလေးပေါ့အခုကျွန်တော်တို့တက်စီနဲ့ကားနဲ့ကြက်ပြီးဆိုရင်အခုကားတွေကသွားဖို့အဆင်မပြေတော့ဆိုကျွန်တော်တို့ဒီခုဆိုင်ကယ်တွေစီမံဆိုင်ကယ်တက်စီတွေနောက်ပြီးတော့ပါလေလေတွေရှိတော့အခုကန်းကြီးရဲ့နီးနီးဆိုလေတွေရှိမှာနောက်ပြီးတော့ထိုင်နိုင်ငံမှာရက်ထားတွေပါရှိမှာအဲ့ဒါလေးတွေပေါ့အခုကျွန်တော်သွားမဲ့ဟာကိုကကားနဲ့သွားဖို့အဆင်မပြေတော့ဘူးဆိုရင်အဲ့ဒီကျွန်တော်ပြောတဲ့ဆိုင်ကယ်တို့ရက်ထားတို့ဒီလေတို့နဲ့သွားဖို့အဆင်ပြေတော့အဲ့လို
ဘန်ကောက်မြို့တော်အနှံမှာရင်ကျောပိတ်ဆို့တာတွေမဖြစ်ရအောင်နေ့တိုင်းရင်ထိန်တပ်ဖွဲ့ဝင်1000လောက်တုံးနေရပြီး900လောက်ဟာအချက်ပြမီးပွိုင်တွေမှာတာဝန်ယူနေကြရတာပါမြို့တော်အနှံကရင်ကျောသွားလာမှုအနေအထားတွေကိုအချိန်နဲ့တပြေးညီချိတ်ဆက်ဖြေရှင်းတဲ့စနစ်ကိုထိုင်းနိုင်ငံမှာအရင်ကတည်းကတုံးခဲ့ပေမဲ့မော်တော်ယာဉ်အသုံးပြုတာတွေတနည်းတဲ့တနည်းပိုပြီးများလာတာမို့နောက်ဆုံးပေါ်ခင်မီအစင်းမြင့်ဤပညာတွေတုံးပြီးဖြေရှင်းမှုစီစဉ်လာလို့မြို့တော်ဝန်ယုံကထုတ်ပြန်ပါတယ်။အစင်းမြင့်ဤပညာတွေအရဘန်ကောက်မြို့တော်အနှံမှာရင်ကျောသွားလာတဲ့အခြေအနေကိုကြည့်တဲ့ကင်မရာတွေတပ်ဆင်ထားပြီးအသွားလာလွယ်ကူဖို့အတွက်လမ်းကျောပိတ်ဆို့နေရင်လမ်းလွှဲတာတွေအရေးပေါ်လမ်းကြောင်းတွေရင်ကျောအနေထားပြသတာတွေကိုတိုးချဲ့တပ်ဆင်ပြီးဖြေရှင်းလုပ်ဆောင်တာလို့ပညာရှင်တွေကဆိုပါတယ်။လာမယ့်2026မှာဘန်ကောက်မြို့တော်တခွင်လုံးသွားလာရေးအစင်ပြေလွယ်ကူဖို့ကုကဲနိုင်အောင်အစင်မြင့်ခင်မီဤပညာသုံးကရိယာတွေကိုလမ်းစုံလမ်းခွာနေရာ900ထိတိုးချဲ့တပ်ဆင်သွားမယ်လို့လေတာဝန်ခံတွေကပြောပါတယ်ရှင်။ကျွန်မညီမလေးမ
။ဒါကတော့ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာရင်ကျောသွားလာရေးအစဉ်ပြေချုံးမွေစေဖို့အတွက်ဤပညာတွေကိုတုံးပြီးတော့ဆောင်ရွက်နေတဲ့အကြောင်းသတင်းကိုဘန်ကောက်မြို့တော်ကနေမတ်ညိုညိုလင်းကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ တော်ရရှင်နေနေနဲ့ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေသတင်းတွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်ကျမတို့ VOA မြန်မာပိုင်းရဲ့ email လိပ်စာ burmese@voanews.com ကိုပေးပို့နိုင်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့ကြာသာပတေးနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်၊ကိုဝင်းမင်းရဲ့ကျန်းမာရေးကဏ္ဍနဲ့တိုင်းရင်းဒေသကသတင်းလွှာအစီအစဉ်တွေနားဆင်ရဖို့ရှိပါတယ်ရှင်။
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့ဖြင့် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါသေးတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါသေးတယ
်။မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American အသံရဲ့ကြာသာပတေးနေ့ညထုတ်လွှင့်ချက်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ည10:00နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5889နဲ့စနေတနင်္ဂနွေမှာတော့လိုင်းလက်မီတာ190 kHz 1505တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။ကျန်းမာရေးကဏ္ဍနဲ့တိုင်းရင်းဒေသကသတင်းလွှာအစီအစဉ်မတိုင်ခင်မှာတော့အရင်ဆုံးဦးအောင်ခင်မြန်မာအရေးသုံးသပ်ချက်ကိုတင်ပြပေးကြပါရစေ။ဒီသတင်းပတ်မှာတော့လက်နက်ငယ်ကဆုံးဖြတ်မဲ့စစ်ပွဲဆိုတဲ့ခေါင်းစဉ်နဲ့သုံးသပ်ထားပါရစေ။ပြည်သူ့ကာကွယ်ရေးတပ် PDF တွေရဲ့လက်ထက်ကိုချေမုံရေး rifle တွေစစ်တပ်တွေကာပိုင်လောင်ချာစတဲ့ခင်မီလက်နက်ငယ်တွေရောက်ရှိလာတာကတော့ຫນွေဦးတော်လိုင်းရေးကိုအောင်ပွဲခံမဲ့အရေးလက္ခဏာဖြစ်တယ်ဆိုတာကိုဥအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ပြထားတာရှုစားနာဆင်ပါရှင်။
စစ်ကောင်စီဟာသူတို့ချုပ်ကန်လို့မရတော့တဲ့ဒေသတွေကိုလေတပ်အင်အားသုံးပြီးအကြီးအကျယ်တိုက်ခိုက်နေပါတယ်။ညည့်ဆက်ဆက်ဘုံကျဲပြီးပြစ်ခတ်တိုက်ခိုက်ခံရတဲ့ပြည်သူပြည်သားတွေဟာအညံ့ခံလိုက်မယ်လို့စစ်ကောင်စီကမျှော်လင့်နေပုံရပါတယ်။ဒါပေမဲ့လေချောင်းကအပေါ်စီးရတာဟာစစ်ပွဲကိုအဆုံးအဖြတ်ပေးမှာမဟုတ်ပဲ PDF တွေလက်ထဲရောက်လာတဲ့ခြေမုံရေး rifle ကာဘိုင်စက်တနလောင်ချာစတဲ့ကစ်တုံးလက်နဲ့တွေကသာအဆုံးဖြတ်ပေးမှာဖြစ်တယ်လို့စစ်မှုရေးရာသုတေသီအန်တိုနီဒေးဗစ်ကမေလ19ရက်နေ့ထုတ် Asia Times မှာသုံးသပ်ပါတယ်ဒီနေ့အစောပိုင်းမှာမောင်းပြန် rifle စစ်တနတ်နဲ့အခြားလက်နဲ့ငယ်တွေပြန်ပွားလာပုံဟာထူးခြားတဲ့အတွက်စစ်ပွဲအခြေအနေကိုပြောင်းလဲစေပါတယ်ယူကရိန်းကိုပေးတဲ့စစ်ရေးအကူအညီရဲ့တိရခိုင်နှုန်းလောက်ကသာရမယ်ဆိုရင်စစ်ကောင်စီကိုမြန်မြန်ဖယ်ထုတ်နိုင်လိမ့်မယ်လို့ NUG ကာကွယ်ရေးဝန်ကြီးဦးရင်မွန်ဗိုလ်ချုပ်ဂုံမွန်နဲ့မင်းကိုနိုင်တို့ကဇွန်လ23ရက်နေ့ထုတ် USIP မှာစာရန်ရေးထားပါတယ်။နိုင်ငံခြားအကူအညီမရပေမဲ့ຫນွေဦးတော်လှန်ရေးသမားကတော့ဒူမီတနတ်နေရာမှာခစ်သုံးလက်နဲ့တွေရောက်လာတာကြောင့်စိတ်ဓာတ်မြင်မာတက်ကြွနေကြပါတယ်။
တရုတ်လို့ AK-47 ချင်းမုံရေး rifle ဒါမှမဟုတ်ဒန်းငွေ3မောင်းမြန်တနတ်ကာပိုင်နဲ့လောင်ချာတွေဟာ PDF တွေရဲ့တိုက်ခိုက်မှုစွမ်းရည်ကိုထက်မြက်စေပါတယ်အမေရိကန်လို့ M60 မောင်းမြန်နဲ့ M4 ကာပိုင်တွေအပြင်ဂျာမန်လို့ HK-33 ချင်းမုံရေး rifle တွေကလည်း PDF လက်ထဲရောက်နေပါပြီကြည်အတောင့်ရေပြစ်ခတ်နိုင်တဲ့နှုံထိရောက်မှုအကွာအဝေးတိကျမှုစတာတွေအများကြီးတိုးတက်ကောင်းမွန်လာပါတယ်40မမလောင်ချာနဲ့ RPG တွေလည်းရှိနေပါပြီ PDF ကိုအရင်ဆုံးကူညီသူဟာတိုင်းရင်းသားလက်နက်ကိုင်တွေပါကရင်ကရင်နီနဲ့ချင်းတိုင်းရင်းသားလက်နက်ကိုင်တွေဟာຫນွေဦးဒေါ်လာရေးကိုအရင်ဆုံးထောက်ခံအားပေးသူတွေပါကချင်း KNA ကလည်း NUG ရဲ့မဟာမိတ်ဖြစ်ပါတယ်ကြားနေတယ်ဆိုတော့ဝါကတော့လက်နက်ရောင်းစားဖို့ဝန်မလေးတာမို့ဝါလက်နက်တွေလည်းຫນွေဦးဒေါ်လာရေးတပ်ဖွဲ့တွေလက်ထဲတနည်းမဟုတ်တနည်းနဲ့ရောင်းနေပါတယ်
ဝါနဲ့ကချင်တွေထုတ်လုပ်တဲ့ချေမုံရေး rifle ကိုပုံစံ81လို့လူသိများပါတယ်တရုတ်လို့ AK-47 ဖြစ်ပါတယ်ပြင်စင်ဆေးကြောစရာမလိုပဲခြေတောင်ပေါင်း15,000အထိပြင့်နိုင်တာမို့စိတ်ချရတဲ့ချေမုံရေး rifle လို့ပြောနိုင်ပါတယ်တိုင်းရင်ပလောင်လွတ်မြောက်ရေးတပ်ဟာဝါနဲ့နှိစက်တဲ့အကျိုးကျေးဇူးတွေကိုခံစားနေရပါတယ်ပုံမှန်စစ်တပ်3လက်နက်ခဲယမ်းကိုထိုင်းနိုင်ငံဘက်ကတင်သွင်းနေတာကြားပါပြီဗီယက်နမ်စစ်ပွဲကအကျဉ်းအကျံတွေအပြင်ထိုင်းစစ်တပ်ကခိုးထုတ်တဲ့ခစ်မီမောင်းပြန်တနတ်အမျိုးမျိုးကိုလည်းလက်နက်မောင်းကိုဈေးကွက်မှာဝယ်ယူနိုင်ပါတယ်။ဒီအချက်ကိုတိုင်းမြန်မာနယ်စပ်မှာဖမ်းဆီးရမိတဲ့လက်နက်တွေကတပ်တွေပြနေပါတယ်
။ ပြည်သူ့ကာကွယ်ရေးတပ် PDF တွေကိုယ်တိုင်ထုတ်လုပ်တဲ့လက်နက်ခဲယမ်းတွေလည်းရှိပါတယ်။အာဏာသိမ်းတပ်ကိုစွန့်ခွာလာသူတွေဦးစီးပြီးလက်နက်ပစ္စည်းထုတ်လုပ်နိုင်အောင် NUG ကစီစဉ်ထားပါတယ်။2021ခုနှစ်နောက်ပိုင်းကစပြီးမောင်းသူမဲ့လေရင် drone စစ်စင်ရေးကို PDF တွေကတီထွင်နိုင်တာဟာຫນွေဦးတော်လန်ရေးရဲ့ထူးခြားချက်တစ်ခုဖြစ်ပါတယ်။drone စစ်စင်ရေးကနေတစ်ဆင့်မော်တာနဲ့ဒုံးကြီးတွေပါထုတ်လုပ်လာနိုင်တာကိုတွေ့ရပါတယ်။ဒါပေမဲ့2022နှောင်းပိုင်းမှာကပ္ပစထုတ် MA1 ချီမိုယေးရိုင်ဖယ်နဲ့ MA3 ကာဗိုင်တနတ်တွေကိုအာနာသိန်းတက်စီကသိမ်းဆီးရမိတာကြောင့်ရန်သူလက်နဲ့ကိုလက်နဲ့ဖြစ်သွားတဲ့တာရကတွေလည်းရှိပါတယ်။စကန်သိန်းတိုက်ပွဲတွေများလာလေလေမော်တာစစ်တနတ်နဲ့ RPG တွေရရှိလာလေလေဖြစ်ပါတယ်။ဒါပေမဲ့စစ်စခန်းကြီးတွေကိုသိမ်းပိုက်နိုင်လောက်တဲ့အထိလက်နက်အင်အားတော့မရှိသေးဘူးလို့ဆိုပါတယ်။ဒီအတော်အတွင်းရဲစခန်းတွေကိုလည်းတိုက်ခိုက်သိမ်းပိုက်ပြီးလက်နက်ပစ္စည်းတွေသိမ်းယူရနိုင်ခဲ့ပါတယ်
။တရုတ်လုံမြေပြင်ဝီဟင်ပြစ်ပကုံးတပ်မန်ပက်ဒုံးကိုဝါနဲ့မြောက်ပိုင်းတပ်ဖွဲ့အချို့ကကင်ဆောင်ကြောင်းသိရပါတယ်။ပကုံးတပ် FN6 ဟာတရုတ်လုံဖေနုမြပြန်လို့အဓိပ္ပာယ်ရပါတယ်။2013လောက်ကစပြီးစီးရီးယားပျောက်ကြားရဲ့လက်ကင်ဒုံးလဲနဲ့ပြစ်လာပြီးရဟယင်ကိုပြစ်ချရမှာနာမည်ရပါတယ်။တိုင်းပလောင်တပ်၊ကချင်တပ်၊ကိုကန့်တပ်၊ရခိုင်တပ်နဲ့ဝတ်တပ်တွေမှာ FNC မြားပြန်ဒုံးရှိနိုင်တယ်လို့မှတ်စာကြပေမဲ့ပြစ်ခတ်တဲ့သတင်းတော့မကြားရသေးပါဘူး။နောက်တစ်ခုကတော့ short tight ဒုံးလို့လူတီများတဲ့တရုတ်လုံ109မမတာတို့ပြစ်ဒုံးကြီးဖြစ်ပါတယ်။MNDA ခေါ်ကိုကန်တပ်ဖွဲ့ကအရင်ဆုံးသုံးပြီးနောက်ပိုင်းမှာကချင်ရခိုင်တိုင်းပလောင်တပ်တွေသုံးကြပါတယ်။နှစ်ဘင်းတပ်ပြစ်စင်မှာအတွဲလိုက်ပြစ်နိုင်တယ်လို့ဒလုံးချင်းပခုံးထမ်းတဲယူကမြေပြင်မှာချပြီးတော့လည်းပြစ်နိုင်ပါတယ်။ဒီနည်းရဲ့အားနည်းချက်ကပြစ်မှတ်ကိုဓာတ်ရိုက်ထိမှန်ဖို့ခက်ခဲတာပါပဲ။ဒါပေမဲ့ပောက်ကွဲမှုဧရိယာပေ40ပတ်လည်းရှိပြီး9မိုင်အထိပြစ်နိုင်တာကြောင့်လူကြိုက်များတာဖြစ်ပုံရပါတယ်။အခုတော့ PDF တွေကပြည်စင်အမျိုးမျိုးတီထွင်ပြီးပြစ်ကတ်နေတာတွေ့ရပါတယ်ခင်ဗျာ
။ပြည်သူ့ကာကွယ်ရေးတပ် PDF တွေရဲ့လက်ထဲကိုခြေမုံရေးခင်မီလက်နက်ငယ်တွေရောက်ရှိလာတာကຫນွေဦးတော်လန်ရေးအောင်ပွဲခံမဲ့အရေးလက္ခဏာဖြစ်တယ်ဆိုတာကိုဥအောင်ခင်ကရေးသားပြီးတော့ကိုညံဝေးအောင်နဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီစီဇန်ကိုကြာသာပတင်းနေ့ညနဲ့မနေ့ပြန်တောက်ကြမနေ့ခင်မှာလည်းတလှည့်ပြန်ပြီးထုတ်လင်းပေးမှာဖြစ်ပါတယ်ရှင်။တိုင်းရင်းဒေသကသတင်းလွှာတွေမတိုင်ခင်မှာတော့အပတ်စဉ်ကျမ်းမာရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်မှာတော့ဝိုင်းတောက်တာအယူဆမှားမှုနဲ့အရက်တောက်များပြီးတော့ရောဂါဖြစ်မှုကြောင့်ပြောပြပေးထားပါတယ်။ဝိုင်းတောက်တာကြောင့်နှလုံးရောဂါကာကွယ်ပေးနိုင်တယ်ဆိုတာကတော့တကယ်မဟုတ်ပါဘူး။အရက်ပမာဏများသွားတာကြောင့်သာယောဂါဆုံးဖြစ်စေတာလို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါဗျ။ဝိုင်းနဲ့တခြားအရက်တွေတောက်တာကဘလို့ပုံများသွားနိုင်ပါသလဲ။ဘလို့ယောဂါတွေကိုဆက်ပြီးတော့ဖြစ်ပေါ်စေနိုင်ပါသလဲ။ဒီအကြောင်းကိုအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ကင်ဆာစင်တာကလျာအထွေထွေဆေးရုံကြီးကတက်ကြီးယောဂါအထုကုသမားတော်ကြီးဒေါက်တာမျိုးမြောင်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့ကျန်းမာရေးကဏ္ဍမှာတင်ဆက်ထားတာရှုစားနာဆင်ပါရှင်။
โอเคသမားတော်ကြီးဒေါက်တာမျိုးမြောင်ခင်ဗျာကျွန်တော်တို့အရက်နဲ့အသက်အရွယ်ရလာမှုချိန်သာမခိုက်တော့တာကိုပြောရမှာပြီးခဲ့တဲ့ဖက်တွေကတော့ဆရာကြီးဦးနောက်မှညာထိခိုက်တာနောက်အရက်နဲ့ပတ်သက်ပြီးယူဆမှားတော့တချို့ ਨੇ သွေးတို့ဆီးတို့ကင်ဆာဖြစ်နိုင်ပုံတွေကိုအဓိကပြောပြီးမှာဒီတစ်ခေါက်တော့ဆရာကြီးနောက်ထပ်အယူဆမှားတာလည်းနောက်ထိခိုက်ပုံတွေကိုဆက်ပြောမှာမို့အရင်တစ်ခေါက်ဆရာစပြောခဲ့တဲ့ဒီကာဒီယိုမိုက်ယိုပသီလို့ခေါ်တဲ့နှလုံးကြက်တာထိခိုက်တာကနေစပြီးတော့ရှင်းပြပေးပါလားဆရာကြီ
းဒီကာဒီယိုမိုက်ယိုပသီဖြစ်ကုန်ဖြစ်စေရုံနဲ့မကသေးဘူးနောက်တစ်ခုကဒီကျွန်တော်တို့ခေါ်တာ binge drinking ပေါ့အရက်ကိုအများကြီးအလွန်ကျွံတောက်တဲ့စားပေါ့နော်ထားမှာတော့လူတစ်ယောက်ကတငင်းချင်းနဲ့စုပြီးတော့တပတ်ကို2ရက်အရက်ကိုတောက်နိုင်မူအောင်ဒီမူလေတွေတောက်မယ်ဆိုပြီးတော့ကျွန်တော်ခေါ်တာ binge drinking ပေါ့တောက်နိုင်တဲ့လောက်တောက်ပြီးတော့အဲ့မျိုးတောက်တဲ့လူတွေတော်တော်များများမှာနောက်တစ်ခုကဖြစ်စေတတ်တာဒီနှလုံးရဲ့နှလုံးခုန်တဲ့နှုံးပေါ့နော်ကျွန်တော်တို့ဒီခေါ်တာအရစ်သမီးယားခေါ်တာပေါ့ဒီနှလုံးခုန်မမှန်တဲ့ယောဂါတွေဖြစ်စေတတ်တာပေါ့ဆိုတော့နှလုံးခုန်မမှန်တဲ့ယောဂါဘာဆိုလဲဆိုတော့ သူကနေပြီးတော့မှနှလုံးသွားမယ်ယောဂကျွန်တော် atrial fibrillation ကိုခေါ်တာပေါ့ဒီမှာတော့အဲ atrial fibrillation ဖြစ်တဲ့လူတွေကြတော့မဖြစ်လဲဆိုတော့ဒီလေဖြတ်တဲ့ဖြစ်စေတတ်တယ်ဘာလို့ဆိုနှလုံးကခုံးလာမမှန်တော့တဲ့ခါကျတော့နှလုံးထဲမှာသွေး blood clot ကြီးပေါ့နော်သွေးကလေးတွေဖြစ်လာတယ်ဖြစ်လာတဲ့အဲ့သွေးကလေးတွေရာနေပြီးတော့နှလုံးခုံရင်းခုံနေတဲ့တစ်ချက်မှာသူကခန္ဓာကိုယ်လွင့်သွားတဲ့ခါကျတော့အုံနောက်မှာသွားပြီးတော့လေဖြတ်တာသွားဖြစ်တာပေါ့နော်အဲ့တော့ဒီရက်တောက်တာနဲ့ရက်တောက်တဲ့လူတွေမှာ even though ကျွန်တော်တို့ဒီbench drinking မလုပ်ဘူးဆိုတော့မှပုံမှန်ရက်ကိုနေရခဏခဏတောက်တယ်ထားမှာတော့အမှုတငယ်ရက်နဲ့စမတောက်ဘူးဒါပေမဲ့ဒီနေ့လိုအိမ်မှာ၃ခွက်အမြဲတောက်တယ်ညစာစားရင်းနဲ့အဲ့ဒီလူတွေလည်းရေရှည်မှာကြတော့ဒီကျွန်တော်ခေါ်တဲ့ atrial fibrillation ဒီနှလုံးခုန်မှန်မှန်နဲ့ယောဂါတွေဖြစ်လာတဲ့အခါကျတော့သူတို့တက်ကလေဖြတ်ဖို့အခွင့်အရေးကပုံများသွားတယ်အဲ့ဒါဒီနှလုံးမှာထိခိုက်တဲ့ဟာပေါ့နောက်ဒီရက်တောက်တဲ့ကြောင့်မလို့ blood သွေးတိုးတဲ့အခါကျတော့အဲ့သွေးတိုးယောဂါနဲ့ပဲဒီနှလုံးသွေးကြောပြတ်ပြီးတော့လေဖြတ်တာလည်းဖြစ်နိုင်ပါသေးတယ်။ဘာလို့ဆိုတော့ဒီလေဖြတ်တယ်ဆိုတာနှမျိုးပေါ့နော်။ဒီအဲသွေးကလေးတွေသွားပိတ်လို့လေဖြတ်တာလားဒီသွေးကြောတွေပေါက်ပြီးတော့လေဖြတ်တာလားပေါ့။ဆိုတော့အရကြောင်ရှင်းရှင်းပြောရင်တော့လေဖြတ်တာနှမျိုးစလုံးနဲ့ဖြစ်နိုင်တာပေါ့
။ဟုတ်ကဲ့ဆရာကြီး။ဒီနေ့မှာရင်းနဲ့ပတ်သက်ပြီးတော့တချို့ယူဆထားတာပေါ့နော်။တချို့လည်းတွေ့ရှိချက်လို့ပြောကြပါရစေ။အရက်ထက်မှမှဝိုင်းတောက်လို့ရှိရင်ဒါနှလုံးအားကောင်းစေနိုင်တယ်ပေါ့ဆရာနော်။အဲ့ဒီပုံမှာဆရာဘယ်လို
ဟုတ်ကဲ့
တုံ့ပြန်ခြင်းလဲ
အရင်ကောင်းတဲ့မျိုးကမှဆိုတော့အရက်ကတော့နောက်ဆုံးကျွန်တော်ဒီ medical research တွေမှာကြည့်တာဒီ alcohol content တွေပဲကြည့်ကြတာပါကျွန်တော်ဝိုင်းရပိုကောင်းတယ်လို့ဒီ whiskey ကပိုဆိုးတယ်လို့တော့မဟုတ်ပါဘူးအဓိကကတော့ alcohol content ပေါ့နော် concentration ပေါ့
ပါတဲ့ပမာဏပြင်ရပါနော
်ဟုတ်တယ်ဆိုတော့ option ပမာဏပြင်ရဘီယာတောက်တဲ့လူနဲ့ဘီယာတပလင်းတောက်တဲ့လူနဲ့ whiskey တစ်ပတ်လောက်တောက်တဲ့လူကတော့တစ်စီးရဲ့အတိုင်းပဲလေ whiskey တစ်ပတ်ကတော့ပို့ပြီးတော့ပြင်းတာပေါ့ပို့ပြီးတော့ထိတာပေါ့ဒါပေမဲ့ကျွန်တော်တို့အဓိကကတော့ဒီဝိုင်းရပိုကောင်းတယ်ဆိုတာမဟုတ်ပါဘူးပိုဆိုးတယ်ဝိုင်းရကျွန်တော်တို့နော်ဒီအထမင်းတို့ channel အစားကင်တို့နဲ့စားရတာပို့ပြီးတော့တောက်လို့ကောင်းတယ်စားလို့တောက်လို့ကောင်းတယ်ကြောင့်မလို့ပို့ပြီးတော့တောက်မိတဲ့အခါကျတော့နောက်ဆုံးကြတော့လေတကယ် alcohol in content in India တော့သွားတူတာပေါ့နော်ဆိုတော့ဝိုင်းကြမလို့မှတ်ဉဏ်ကောင်းတယ်ဆိုတာကျွန်တော်တို့ဒီ research မှာလုံးဝ evidence မရှိပါဘူးဆိုတော့ကျွန်တော် patient တွေကျွန်တော်မြင်ပြောပါတယ်အဲနှလုံးကောင်းအောင်လို့ဝိုင်းတောက်မဲ့စား exercise လုပ်ပါလားစားတော့ဆင်းနေပါလားဟုတ်ကဲ့အဲ့ဒါတွေကနှလုံးအတွက်အများကြီးအကျိုးရှိပါတယ်ဆိုတော့တောက်ချင်တဲ့လူရောသိတဲ့အတိုင်းပဲဒီအရက်တောက်လို့နှလုံးမှန်ဉဏ်ကောင်းတဲ့အရက်တောက်လို့ဒီဝိုင်တောက်လို့နှလုံးကောင်းတယ်ဆိုတာလုံးဝမဟုတ်ပါဘူးဆိုတော့ကျွန်တော်ကလေးကတခါလေးရှင်းရှင်းလင်းလင်းပြောချင်ပါတယ်အဲ့တော့ဝိုင်ကဘီယာထက်ကောင်းတယ်ဝိုင်ကဘူးစီးတဲ့ကံကလုံးဝမဟုတ်ပါဘူးအကျက်မှန်တယ်များဆိုးတာကြီးပါ
ဟုတ်ကဲ့ဆရာကြီးအဲ့တော့ယူဆမှားသွားတဲ့သဘောပေါ့ဆရာနော
်ဟုတ်ကဲ့
ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကတော့ဒီကြောက်ကပ်အပိုင်းပေါ့ဆရာကြီးကြောက်ကပ်ဖေးလေးရောကြောက်ကပ်အားလေးသွားတာပေါ့နော
်ဟုတ်ကဲ
့ဟာအလုပ်ကောင်းမလုပ်တော့တာပေါ့အဲ့ဒါကရောဘယ်လိုပဲပုံဖြစ်သွားလဲဆရာကြီ
းဒီကြောက်ကပ်ရဲ့ဒီက function ပေါ့နော်ကျွန်တော်အဓိကကြောက်ကပ်ဘာလို့လဲဆိုတော့ဒီသွေးထဲမှာရှိတဲ့မကောင်းတော့တဲ့ဒီအညစ်အကြေးတွေကိုတဲ့ waste ပေါ့နော်အဲ့မလိုအပ်တဲ့ဟာတွေကိုကြောက်ကပ်ကစစ်ပြီးတော့မှကျွန်တော်စီးရီးကနေကြောက်ကပ်ကနေလွတ်ပြစ်တယ်ပေါ့ဆိုတော့ဒီရက်တောက်ချင်အဖြစ်ဒီကြောက်ကပ်ရဲ့ပုံမှန်အလုပ်ကိုသူ330ခိုက်စီတာပေါ့ဒါကြောင့်မလို့ဒီအညစ်အကြေးတွေကိုဆွန့်ပစ်ဖို့ဟာဥမှာအရင်ကလောက်မဆွန့်ပစ်နိုင်ဘူးပေါ့အဲ့တော့ခန္ဓာကိုယ်မှာအညစ်အကြေးတွေကဂျန်ကိုကုန်တင်းသလောက်မကုန်ပါဘူးပေါ့နောက်တစ်ခုကဒီရက်ကြောင့်မလို့လေဒီဟိုက်ဒရေးရှင်းဖြစ်စေတယ်ပေါ့နော်ဒီရေ
တက်ခံချက်မှု
ရသူကရေတွေကိုလည်းပို့ပြီးတော့ဆွန့်ထုတ်တာပေါ့ဆိုတော့ပုံမှန်အညစ်အကြေးတွေကိုမထုတ်ပြည့်အပြင်အဲ့တော့ရေတွေကိုအများကြီးစီးကနေစွန့်ထွက်တဲ့အခါကျတော့ dehydration ကိုဖြစ်စေတာပေါ့ကျွန်တော်ပြောလို့ခန္ဓာကိုယ်မှာရေဓာတ်အရင်အနေဝါတော့အဲ့တော့ခန္ဓာကိုယ်မှာရေဓာတ်အရင်အနေဝါတော့အဲ့ဒါကကြောက်ကပ်ကိုပြန်ထိခိုက်စေတယ်ဆိုတော့ကြောက်ကပ်ကိုထပ်ထိတယ်အဲ့ဒါအပြင်အရက်တောက်တဲ့လူတွေမှာအမှရေဓာတ်နည်းတဲ့အခါကျတော့ပို့ပြီးတော့ဒီအရက်က effect ကပို့ပြီးတော့ပိုဆိုးတာပေါ့ဒီရေဓာတ်အနေနဲ့လူတွေမှာရက်တောက်တဲ့ခါကျတော့ရက်က effect ကပို့ပြီးတော့ခန္ဓာကိုယ်ကပို့ပြီးတော့ထိကြိုက်တာပေါ့အဲ့ဒါကြောင့်ရယ်ပြီးတော့အသက်ကြီးတဲ့လူတွေမှာဒီ dehydration ပေါ့ရေဓာတ်အနေနဲ့ကြောင့်မလို့တခြားအဲမလိုလားတဲ့ complicate ဟို
not set တွေဆိုကြတယ
်ကျိုးဆိုးကျိုးတွေပေါ့ဥပမာချုပ်လဲတာမူးလဲတာတို့အဲ့ဒါတွေပါကျွန်တော်တို့ဖြစ်စေတတ်တာပေါ့
ဟုတ်ကဲ့ဆရာကြီးအဲ့တော့နောက်တစ်ခုကတော့ဒီအသေးအပိုင်းပေါ့ဆရာလည်းပြောခဲ့ပါတယ်ဒီအသေး enzyme တွေထုတ်တာနည်းသွားတာအသက်အဓိကအရက်ကိုခြေဖြဲတဲ့ခါကျတော့အသက်ကြီးရတာနဲ့မြတ်ဒီအသက်ရဲ့အားကျလာပြီးတော့အသက်ကျုံတာပေါ့နော် cirrhosis တချို့လဲ ရှည်ခြင်းဆွဲရလို့ခေါ်ကြတာပေါ့
ဟုတ်ကဲ့
အဲ့ဒါပြောဆရာကြီးအသက်ရောက်ထိခိုက်တာဆရာပြောချင်တာရှိသေးလား
အဲ့ဒီကလုံတော့ပါဒီထက်တော့အော်နောက်တစ်ခုကပေါ့အဓိကတော့ဒီအရက်ကဒီ sell ခန္ဓာကိုယ်က sales ရဲ့အလုပ်ကိုသွားပြီးတော့အနောက်ဖြက်ပေးတာပေါ့ဒီကဘယ်လိုကြောက်ကမှလည်းကြောက်က sales ရဲ့ဒီအညစ်အကြေးဆွတဲ့ function ကိုထိခိုက်တယ်ဒီအသေးမှလည်းဒီကင်ဆာမဖြစ်ခင်ဒီအသွေးပြင်းရေပြင်းဆွဲယောဂမဖြစ်ခင်မှာဟိုကဒီအသေးရဲ့ပုံမှန်အလုပ်ဖြစ်တဲ့ဒီခန္ဓာကိုယ်ရဲ့ဓာတ်တွေကိုညီမျှအောင်လုပ်ပေးနေတဲ့ဒီ metabolism ပေါ့နော်အဲ့ဒါကိုပါသွားထိခိုက်တာပေါ့ဆိုတော့ခန္ဓာကိုယ်မှာကတော့ဒီအသေးကျုံတဲ့ယောဂတို့အသေးခြောက်တဲ့ယောဂတို့အသေးကင်ဆာမဖြစ်ခင်မှာဟိုကပုံမှန်လုပ်နေကြဒီအသေးရဲ့ function ကိုတော့ထိခိုက်စေတာပေါ့လုပ်တင်းတော့ဟိုကောင်းတင်းတော့ကောင်းအောင်မလုပ်နိုင်ဘူးအသေးကဖြစ်တဲ့ဒီ cell တွေอ่ะပေါ့เนาะဆိုတော့အမျိုးဖြစ်နေမယ်သိရတိုင်းပဲအသေးခြောက်တာတို့အသေးကျွတ်တာတို့အသေးကင်ဆာဖြစ်တဲ့ခါကျတော့လေအဲ့ကျတော့တကယ်ကိုစူးစူးရွာဖြစ်နေပြီပေါ့เนา
ะဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဝိုင်းတောက်တဲ့အယူဆမှမှုအကြောင်းကိုအထူးကသမားတော်ကြီးဒေါက်တာမျိုးမင်းအောင်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းခဲ့တဲ့ကျမရေခံတာပါရှင်အခုဆက်ပြီးတော့အပတ်စဉ်တိုင်းရင်းဒေသကသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်မြန်မာပြည်တစ်ဝက်တိုင်းရင်းဒေသကနောက်ဆုံးရအဖြစ်အပျက်တွေကို FVB ကတိုင်းရင်းသတင်းတောက်တွေကအစူးစီးတင်ဆက်ပေးထားပါတယ်
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအမီပါနေဆက်ဒေသတိုင်းရင်းသားသတင်းနောက်တွေကနေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့KNU KNL လေကတမဟာရှစ်အစ်စ်တစ်ခုကိုအခုလာထဲမှာပဲဖွင့်လှစ်ခဲ့ပါရီကချင်လွတ်လပ်ရေးတပ်မတော် KIA နဲ့စစ်ကောင်စီတပ်တို့အကြားဝိုင်းမော်မြို့နယ်စတုံးမြို့အဝယ်မှာတိုက်ပွဲဖြစ်ပွားခဲ့ပါအေးမွန်ပြည်နယ်ရေးမြို့နယ်မြောက်ပိုင်းကနှစ်ကရင်ရွာထဲမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေတဲ့အရသာထိခိုက်ဒေဆုံးမှုတွေရှိခဲ့တဲ့အကြောင်းသတင်းလွှာတွေကမှနားဆင်ကြရမှာပါရှင်
ကျမကနန်းဟောင်ပါရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်နီပြည်နယ်လွယ်ကော်မြို့မှာအက်တမ်တယ်လီနောနဲ့အော်ရီတူးကအင်တာနက်လိုင်းအပါအဝင်ဖုန်းလိုင်းပါဖြတ်တောက်ခံလိုက်ရပြီးမိုင်းတဲလ်နဲ့ MPT ကိုပဲသုံးလို့ရတော့တယ်လို့လွယ်ကော်မြို့ခံတွေကပြောပါရတယ်။ဇွန်လ29ရက်နေ့အင်ကန်နေမနက်9နာရီဝန်းကျင်ကစပြီးဖုန်းလိုင်းအင်တာနက်လိုင်းနဲ့ Wi-Fi ကိုမိုင်းတဲလ် SIM ကတစ်မျိုးကပဲသုံးလို့ရတော့တာဖြစ်ကြောင်း MPT SIM ကကိုတော့ဖုန်းလိုင်းတစ်မျိုးပဲရတော့တာဖြစ်ကြောင်းဒေတာခံတယောက်ကပြောပါရတယ်။ဒီမော့ဆိုအနောက်ဖက်ခြားမှာနေထိုင်သူတချို့ကတော့ဇွန်လ29ရက်နေ့ညနေပိုင်းကစပြီးအင်တာနက်လိုင်းတွေအသုံးပြုလို့မရတော့ဘူးလို့ပြောပါရတယ်။
ကချင်ပြည်နယ်ဝိုင်းမော်မြို့နယ်စတုံးမြို့အဝင်မှာကချင်လွတ်လပ်ရေးတပ်မတော် KIA နဲ့စစ်ကောင်စီတပ်တို့အကြားဇွန်လ26ရက်နေ့မနက်7:00လောက်မှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်စတုံးရေတခွန်အနီးရှိ KIA တပ်ဖွဲ့ဝင်တွေအခွန်ကောက်တဲ့နေရာမှာတိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပြီး KIA တပ်ရင်း3တပ်ဖွဲ့ဝင်တွေရှိတဲ့အင်ဝမ်ကောင်ရွာနဲ့စတုံးရေတခွန်ကြားကိုစစ်တပ်ကဝင်လာတာကြောင့်တိုက်ပွဲဖြစ်ပွားခဲ့တာလို့စတုံးဒေသခံတယောက်ကပြောပါတယ်ဇွန်လ24ရက်နေ့တုန်းကလည်းတနိုင်းလီတူလမ်းပေါ်KIA တပ်ရင်း14နေမီထဲစစ်ကောင်စီတပ်ကဂျက်လီရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့ပါရယ်
KNU ကရင်အမျိုးသားစီယုံကော်တူးလီအုပ်ချုပ်နယ်မြေတပ်မဟာ4နဲ့6အကြား KNU KNL တပ်မဟာ8အသစ်တစ်ခုအခုလထမဖွင့်လှစ်ခဲ့တယ်လို့ကရင်နိုင်ငံရေးအတိုင်းဝိုင်းကနေသိရပါရယ်အဲ့ဒီတပ်မဟာ8နေရာဟာရေးမြုံနယ်နဲ့ရေဖြူမြုံနယ်အတွင်းထိုင်းနိုင်ငံနယ်စပ်တစ်လျှောက်ဖျားသုံးစုတောင်ချီကနေတနင်္သာရီတိုင်းနယ်စပ်အထိတပ်မတ်ထားပြီးတမဟာရှစ်ဌာနချုပ်ကိုတော့ရေးချောင်းပြဖက်မှာအခြေစိုက်မှာဖြစ်ပါတယ် KNU KNL လက်အောက်ခံတန်ရင်29တန်ရင်28တန်ရင်69တို့နဲ့ NUG လက်အောက်ခံအင်အား900လောက်ရှိတဲ့ PDF ကြားဖြူစစ်ကြောင်းဒေါနာစစ်ကြောင်းနိုင်ကနေစစ်ကြောင်းနဲ့တောင်ညိုစစ်ကြောင်းစတဲ့စစ်ကြောင်း၄ကြောင်းတို့လည်း KNL တမဟာရှစ်လက်အောက်မှာရှိနေပါတယ် KNU တမဟာရှစ်ဟာစစ်ကောင်စီရဲ့ရေးမြို့အခြေစိုက်စစ်စင်ရဲ့ကုကဲမှုဌာနချုပ်စကခ19နဲ့နှိစက်နေပြီးရေးချောင်းပြအခြေဆိုင်မွန်ပြည်သက်ပါတီနယ်မြေနဲ့လည်းထိစပ်နေပါတယ်
ရခိုင်ပြည်နယ်ကြောက်တော်မြို့မှာပုံမှန်905ကကြီးနဲ့တရားစွဲဆိုခံနေရတဲ့လူမှုရေးတကြွလှုပ်ရှားသူကုဇော်ဝင်းအပါဝင်3ယောက်ကိုဇွန်လ28ရက်နေ့မှာအပိတအမိန့်ချဖို့ရုံးထုတ်ခဲ့ပေမဲ့အမိန့်မချဘဲရှစ်ကြိမ်မြောက်ရုံးချင်းကိုဇူလိုင်လ10ရက်နေ့ကိုပြောင်းရွှေ့လိုက်ပါတယ်။အမိန့်မချဘဲအကြိမ်ကြိမ်ရုံးချင်းပြောင်းနေတဲ့အတွက်ဖမ်းဆီးခံနေရသူတွေလည်းနစ်နာရတယ်လို့မိသားစုဝင်တွေလည်းစာဝတ်နေရေးအခက်ခဲနဲ့ကြုံနေရတယ်လို့တရားစွဲဆိုခံထားရသူတယောက်ရဲ့ဖခင်ဖြစ်သူကပြောပါတယ်။ရုံချင်းပြောင်းရွှေ့ခံရတဲ့သူတွေကတော့ကြောက်တော်မြုပ်ကကုဇော်ဝင်းပန်းဖဲချောင်းရွာကစေးလိပ်ကုမ္ပဏီဝန်ထမ်းတဦးဖြစ်သူကိုမိုးစော်ထက်နဲ့ဦးကျော်တန်းမောင်တို့ဖြစ်ပြီးသူတို့ဟာလွန်ခဲ့တဲ့နှစ်ဇွန်လ20ရက်နေ့မှာစစ်တပ်ကဖမ်းဆီးခဲ့တာဖြစ်ပါတယ
်။စေးခန်းပြဖို့ဘာသာစကားအခက်ခဲနဲ့အလန်းဝေးနေတဲ့ဒေတာတွေအတွက်အင်တာနက်အွန်လိုင်းရှိရုံနဲ့ချင်းဆရာဝန်တွေနဲ့ဆွေးနွေးတိုင်ပင်လို့ရနိုင်မဲ့ချင်းတယ်လီကျမ်းမာအခမဲ့အွန်လိုင်းစေခန်းကိုချင်း Health Organization CHO ကစတင်ဖွင့်လှစ်လိုက်ပြီးဖြစ်ပါတယ်။နိုင်ငံရေးစစ်ရေးအခြေအနေနဲ့တခြားသောအခြေအနေတွေကြောင့်ကိုယ်နေရာမဟုတ်ဘဲတခြားနေရာဒေတာအတီးတီးရောက်ရှိနေတဲ့ချင်းလူမျိုးများအတွက်အထူးသဖြင့်နေမကောင်းလို့စေခန်းပြတ်တရာမှာဒေတာဘာသာစကားနားမလည်သူတွေအတွက်အဓိကရည်ရွယ်တယ်လို့ဆိုပါတယ်။ချင်းတယ်လီကျမ်းမာမှာစေခန်းပြတ်မယ်ဆိုရင်အရင်ဆုံးကိုယ်ဖုန်းထက်မှာ Telegram application ကိုကြိုတင် download ထားဖို့လိုအပ်ပြီး Messenger ကနေ booking တင်ကစေခန်းပြတ်ရမှာဖြစ်ပါတယ်။အပတ်စဉ်တင်းလာကနေတောက်ကြနေတွေမှာမနက်10နာရီကနေညနေ4နာရီအတွင်းလက်ခံဖြေကြားဆွေးနွေးကုသပေးသွားမှာဖြစ်တယ်လို့ဆိုပါတယ်
။ရှမ်းပြည်အရှိပိုင်းထိုင်းနယ်စပ်ဒါချလိတ်မြို့ကိုပြောင်းရီတင်ပို့ရောင်းချနေတဲ့ပြောင်းကုံတယ်တွေစီကနေစစ်တပ်လက်အောက်ခံနယ်စပ်ကုံတွေကအခွန်တွေကောက်ခံနေပါတယ်။ထိုင်းဘက်ကတင်ပို့ရောင်းချမဲ့ရှမ်းပြည်တွင်းကပြောင်းတွေကိုဒါချလိတ်ကုံတွေဌာနကဖေဖော်ဝါရီလ1ရက်နေ့ကစပြီးပြောင်းအိတ်ကီလို90ပါတအိတ်ကို7000ထိတိုးမြင့်ကောက်ခံလာတာဖြစ်တယ်လို့ကုံတယ်တယောက်ကပြောပါတယ်။ကုံတယ်တွေကပြောင်းတွေကိုထိုင်းနိုင်ငံမှာတအိတ်ဘတ်400ကျပ်ငွေ2000ခွဲလောက်သာရောင်းရပေမဲ့ဒါချလိတ်ကူလာတဲ့လမ်းတလျှောက်မှာလဲစစ်တပ်ဂိတ်တွေကပြောင်းတင်ကားတစ်စီးကို7000ကနေ3000အထိတောင်းခံတာတွေရှိနေတယ်လို့ဆိုကြပါတယ
်။အခုဆက်ပြီးသတင်းတော်တွေကိုတင်ဆက်ပေးသွားမှာပါ။မွန်ပြည်နယ်ရေးမြို့နယ်မြောက်ပိုင်းကနှစ်ကင်ရွာထဲမှာယာယီစခန်းချထားတဲ့စစ်ကောင်စီတပ်ရဲတပ်ဖွဲ့ BGF အဖွဲ့မွန်ငင်းချမ်းကာကွယ်ရေးအဖွဲ့အပြင်ပြည်သူစစ်တွေပါပါဝင်တဲ့အဖွဲ့စုံစစ်ကြောင်းကို KNU KNL PDF ပူပေါင်းတပ်ဖွဲ့တွေကတိုက်ခိုက်ခဲ့ပြီးနောက်တိုက်ပွဲအပြင်းထန်ဖြစ်ပွားခဲ့ပါတယ်။အဲ့ဒီတိုက်ပွဲတွေတဲ့ MI-35 စစ်ရဟတ်ယာဉ်နဲ့ပါပစ်ကူပေးခဲ့ပါတယ်။ဒီတိုက်ပွဲထဲမှာတော့အရသာထိခိုက်ဒေဆုံးမှုတွေလည်းရှိခဲ့ပါတယ်။ဒီအကြောင်းကိုတော့ရမင်းကစူးစီးထားပါတယ်
။ဇွန်လ25ရက်နေ့နေ့လယ်ခင်းကဖြစ်ပွားခဲ့တဲ့တိုက်ပွဲထဲမှာစစ်သားတယောက်နဲ့ရဲတယောက်တည်ပြီးအမြောက်တပ်ကပစ်ခတ်လိုက်တဲ့တပ်နဲ့ကြီးထိမှန်လို့အရတူမိန်းကလေးတယောက်ပွဲချင်းပြီးတည်ဆုံးပြီးသူ့မိသားစုဝင်၃ယောက်လည်းဒါရတီးတီးရက်ခဲ့တယ်လို့ဆယ်အိမ်မှုတယောက်ကပြောပါတယ်
။ရေးတယောက်ပြီးတယ်ဒါကတယောက်ပြီးတယ်ဒါရတော့ဘယ်တယောက်ရောက်မှန်းတော့မသိဘူး။စစ်မိသားနဲ့တိတ်ကြောက်လေးရေးဖို့ကားရီဘာကျန်လည်းကောက်ပြီးတင်သွားလိုက်တယ်။တင်သွားလိုက်တယ်ဒီမှာသူတို့တိုင်းထုတ်ကြတယ်မလို့ရွာတော့အဲ့ဒီတယောက်တည်းပဲအဲ့ဒီသမိသားစုပဲလေအဲ့ဒီဘာလဲကမောင်ကြောင်းသားရတယ်။သားတယောက်ဒါရပြင်းတယ်နောက်သူ့အဖေဒူးကောင်းကဒါရပြင်းတယ်အဲ့ဒီဟာကမော်ပြန်ရောက်ဝင်မော်ပြန်သိကုတယ်။အဲ့ဒီဟာကဘာလဲဟိုအနောက်တက်ကအလုံးကြီးကြလို့တည်းက
ရွာမြောက်ဘက်ရဲစခန်းမှာတိုက်ပွဲဖြစ်ပွားနေချိန်နှစ်ကရင်ရွာကနေ၄မိုင်လောက်ဝေးတဲ့အမြောက်တပ်ဖြစ်ခတ်လိုက်တဲ့လက်နက်ကြီးတစ်လုံးဟာရွာနောက်ဘက်မုံမျိုးသားစာတင်ကျောင်းအနီးကလူနေအိမ်မှာကြားရောက်ပတ်ကွယ်ပြီးအခုလိုတေဆုံထိမှန်မှုတွေရှိခဲ့တာပါ။နှစ်နာရီကြာပြန်လည်ဖြစ်ခတ်ကြပြီးပူပေါင်းတပ်ဖွဲ့တွေရွာကထွက်သွားပြီးတော့မှ MI-35 စစ်ရဟရင်ရောက်လာတာဖြစ်တယ်လို့ဆယ်အိမ်မှုကဆိုပါတယ်စရရင်ကပြစ်ခတ်လိုက်တဲ့လူနေအိမ်အချို့ထိမှန်ခဲ့တယ်လို့အခုလိုတိုက်ပွဲတွေထပ်ဖြစ်လာမှာကိုစိုးရိမ်တာကြောင့်နှစ်ကရင်ရွာသားတွေဟာရွာကနေယာယီပြောင်းရွှေ့ထွက်ခွာနေကြပြီးလမိုင်းကအမျိုးတွေစီမှာတွားနေတာတွေလည်းရှိတယ်လို့နှစ်ကရင်ရွာသူတယောက်ကပြောပါတယ
်လမိုင်းကလာခဲ့တော့ကိုကလည်းမလုံးမြတ်မတွားနိုင်ဘူးလေအိမ်မှာပဲကိုမြင်ချင်တော့ဒီလိုမျိုးခက်ခဲဖြစ်သွားလို့မြန်ရွာကိုလာရတော့ကိုကတော့ကိုဆိုင်ထဲမှာရုံးစာကြတော့တနေ့လည်းမဟုတ်တနေ့နှစ်ရက်လည်းမဟုတ်ပြန်မရလည်းမသိဘူးဆိုတော့သူများအိမ်မှာလည်းကိုအဲ့ဒါလည်းမလုပ်ချင်ဘူ
းနှစ်ကရင်ကျေးရွာဟာအင်ဂျင်2000လူဦးရေ1000ဝန်းကျင်ရှိတဲ့ရေမြောက်ပိုင်းအစွန်ဆုံးကရွာလေးဖြစ်ပါတယ်မော်ရွာဖြစ်ပြီးနှစ်30အတွင်းတိုက်ပွဲတစ်ကြိမ်တစ်ခါမှဖြစ်တာမျိုးမရှိခဲ့ပါဘူးလို့ဆိုကြပါတယ်ရှင်
ဆက်အနာရှင်စနစ်ကိုမဆုံးမနစ်အန်တုသွားတဲ့ဆလိုင်းတင်မဦးကိုအတူယူလေ့ကျင့်တိစောက်သွားကြဖို့သူကြဆုံးချင်း48နှစ်ပြည့်နေ့မှာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ယာယီသမ္မတကပြောဆိုတိုက်တွန်းလိုက်ပါတယ်ကိုရော့ဘတ်ကစူးစီးထားပါတယ်
အခုနှစ်ဇွန်လ26ရက်နေ့ဟာချင်းတိုင်းသားចောင်းသားခေါင်းဆောင်ဆလိုင်းတင်မောင်ဦးကြဆုံးခဲ့တာ48နှစ်တင်းတင်းပြည့်မြောက်ခဲ့ပြီဖြစ်ပါတယ်သူကြဆုံးခဲ့တဲ့အောင်မြေဖွယ်အခမ်းအနားကိုဂျာကာလာချင်းမျိုးသားတိုင်ပင်ခံကောင်စီ ICNCC ရဲ့ဦးဆောင်မှုနဲ့အွန်လိုင်းကတဆင့်ကျင်းပပြုလုပ်ခဲ့ကြပြီးအဲ့ဒီအခမ်းအနားမှာ NUG သမရဒူဝါလရှိလာကတိုက်တွန်းပြောဆိုလိုက်တာဖြစ်ပါတယ
်အသက်နဲ့ခန္ဓာကိုယ်ကိုပဒနာမထားပဲဆက်အနာရှင်စနစ်ကိုမဆုံးမနဲ့အတုသွားတဲ့ဆလိုက်တဲ့မအိုးရဲ့တတိသွေးကိုကျွန်တော်တို့ရဲ့တောလန်တော်တို့သားများအဖြစ်အထူးယူလက်ချင်းတွေဆောက်သွားကြဖို့ပြောချင်ပါတယ်
ဆေအနာရှင်စနစ်ကိုစန့်ကျင်အန်တုခဲ့တဲ့ចောင်းသားခေါင်းဆောင်ဆလိုင်းတင်မောင်ဦးဟာ1986ခုနှစ်ဇွန်လ26ရက်နေ့မှာရန်ကုန်မြို့အင်းစိန်အချင်းထောင်ထဲမှာဆေအနာရှင်ဘူချုပ်နေဝင်းကတိတ်တဆိတ်ကျိုးပေးကွတ်မြတ်ခဲ့တာဖြစ်ပါတယ်သူဟာမြမသမိုင်းမှာပထမဦးဆုံးကျိုးပေးကွတ်မြတ်ခံရတဲ့ចောင်းသားဖြစ်ပြီးကျိုးပေးကွတ်မြတ်ခံရချိန်မှာအသက်25နှစ်ပဲရှိသေးတာဖြစ်ပါတယ်ဆလိုင်းတင်မောင်ဦးရဲ့ရုပ်ခန္ဓာဟာကြဆုံးသွားခဲ့ပြီဖြစ်ပေမဲ့သူ့ရဲ့ယုံကြည်ချက်နဲ့ယက်တီချက်တွေဟာဒီနေ့ချင်းတီရှင်တန်နေစေဖြစ်ပြီးသူ့ရဲ့ပြတ်သားတဲ့ရက်တီချက်ကိုအလေးမြတ်ပြုလေးစားဆံပြထားကြဖို့လေယာယီသမရကပြောပါတယ
်ဆလိုက်တမောဦးဟာရုပ်ခန္ဓာအပြင်ကျဆုံးသွားပေမဲ့ဆလိုက်တမောဦးရဲ့ယုံကြည်ချက်နဲ့ရက်တီချက်ကတော့မသေးဆုံးသေးပါဘူးအလုံးလုံးလက်ရှိနေပါသေးတယ်အတဲ့ငွေရပေမဲ့မြမတနိုင်ကလုံးစစ်ဖနက်ရဲ့နင်းပြအောက်ကရုံးထွက်အောင်ဆလိုက်တမောဦးဟာသူ့ရဲ့ရက်တီချက်ကိုပြပြတာတာပြတ်တာကဲဒီဖြစ်ပါလေဒါဒီကိုပြန်လေအောင်မြည်ပြီးကျွန်တော်တို့ဟာ slide တင်မောင်ဦးရဲ့ပြတ်သားတဲ့ရည်သည့်ချက်ကိုအလေးအမြတ်ပြုချပါဆိုလို့ကျွန်တော်နည်းနည်းတိုက်တွန်းချင်ပါတယ
် slide တင်မောင်ဦးဟာကျူးစင်ပေါ်မှာတက်ခင်သူ့ကိုကျိုးပေးကွတ်မြတ်မဲ့စစ်အာဏာရှင်လက်ပါစီတွေကိုစစ်ဖနှက်အောင်မှာငါဘယ်တော့မှဒူးမထောက်ဘူးငါရဲ့ခန္ဓာကိုယ်ကိုတတ်လို့ရချင်ရမယ်ဒါပေမဲ့ငါရဲ့ယုံကြည်ချက်နဲ့ခံယူချက်တွေကိုတော့ဘယ်တော့မှတတ်လို့မရနိုင်ဘူးဆိုပြီးရဲရဲတောက်ပြောဆိုခဲ့ပါတယ်အရှူချင်းတိုင်းသားတယောက်ဖြစ်တဲ့ဇလိုင်းတင်မောင်ဦးဟာ1969ခုနှစ်ကျွန်းဆွယ်အရေးခင်1984ခုနှစ်အလုတ်သမားအရေးခင်ဦးတန့်အရေးခင်1986ခုနှစ်မိုင်းရပြီအရေးခင်တို့မှာပါဝင်လှုပ်ရှားခဲ့ပြီးမတ်လ22ရက်နေ့မှာဖမ်းဆီးချင်းခံခဲ့ရပါတယ်အဲ့ဒီနောက်ဘူချုပ်နေဝင်ဦးဆောင်တဲ့မဆာလာစစ်အစိုးရကတည်တံချမှတ်ခဲ့ပြီး1986ခုနှစ်ဇွန်လ26ရက်နေ့စနေနေ့မနေ့လင်းအားကြီးချိန်မှာအင်းစိန်ထောင်အတွင်းတိတ်တဆိတ်ကြိုးပေးကွတ်မြတ်ခံခဲ့ရပါတယ်ခင်ဗျာ
အခုဆက်ပြီးတော့တရင်ချင်းချက်ကိုနားဆင်ကြရမှာပါရှင်
လွယ်ကော်မြို့မှာမိုင်းတဲနဲ့ MPT ကလွဲလို့ဂျာနယ်လိုင်းတွေဖုန်းလိုင်းရောအင်တာနက်လိုင်းမှာဖြတ်တောက်ခံထားရပါတယ်။ကချင်လွတ်လပ်ရေးတပ်မတော် KIA နဲ့စစ်ကောင်စီတပ်တို့ကြားဝိုင်းမော်မြို့နယ်စတုံးမြို့အဝင်မှာတိုက်ပွဲဖြစ်ပွားခဲ့ပါတယ
်။တော်ရရှင်တွေကနားဆင်နေကြတာကတော့နယ်စပ်ဒေသအတိုင်းသားသတင်းတော်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းတော်ပဲဖြစ်ပါတယ်။နောက်တင်ပတ်အစည်းအဝေးမှာပြန်ဆောင်ကြရအောင်ပါရှင်ကျမအာမီပါ
FVPR တိုင်းရင်သတင်းတော်တွေတင်ဆက်ပေးခဲ့တဲ့အပတ်စဉ်တိုင်းရင်သတင်းတော်အစည်းအဝေးကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်ကြာသပတေးနေ့ညရဲ့အပတ်စဉ်ကဏ္ဍအစည်းအဝေးတွေကတော့ဒီလောက်ပါပဲကျမတို့ထုတ်လင်းခဲ့တဲ့အစည်းအဝေးတွေကိုမနေ့ပြန်တော့ကြမနေ့ခင်မှလည်းတစ်လှည့်ပြန်ပြီးထုတ်လင်းပေးမှာဖြစ်ပါတယ်ရှင်အစည်းအဝေးတွေအဆုံးမသက်ခင်မှတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဝင်းမင်းတစ်လှည့်ပြောပြပေးပါရှင်
ယူကရိန်းကစားတော့ဆိုင်ကိုရုရှားဒုံးနဲ့တိုက်ပြီးသေဆုံးသူထပ်တို့ကတိုက်ခိုက်မှုမှာကူညီတယ်လို့တန်တရားရှိသူကတော့ဖန်ထားပြီးပြစ်ဒဏ်ကြီးပေးဖို့ရှိနေပါတယ်။ယူကရိန်းရဲ့ခရမ်မတ်စတော့ခ်မြို့ကစားတော့ဆိုင်ကိုတိုက်ခိုက်မှုကြောင့်သေဆုံးသူဒီနေ့တူထပ်တွေ့ပြီးစစ်သူပေါင်းသေဆုံးသူက12ယောက်ထိတိုလာချိန်မှာသမ္မတဗလော်ဒီမာဇလန်စကီကဒီရုရှားတိုက်ခိုက်မှုကိုကူညီပေးခဲ့သူတွေကိုအမြင့်ဆုံးအပြစ်ဒဏ်ပေးရမယ်လို့ပြောလိုက်ပါတယ်။သမ္မတဇလန်စကီကခုလိုကြမ်းဖက်မှုမှာကူညီလို့မရဘူးဆိုတာနားမလည်သေးသူတွေကိုအရေးယူမှကိုရမယ်။အခုပြစ်မှတ်ပြပေးသူကိုလည်းနိုင်ငံတော်တစ္ဆာဖောက်မှုနဲ့ဖမ်းဆီးတရားဆွဲထားပြီးတစ်သက်တစ်ကျွန်းအထိအပြစ်ဒဏ်ချနိုင်တယ်လို့မနေ့ညကမေကွန်တဲထက်ပြောခဲ့ပါတယ်ခင်ဗျာ။ပြင်သစ်မှာတော့အခုအပတ်အစောပိုင်းလူငယ်တူးကိုပြင်သစ်ရဲတပ်ဖွဲ့ကပြစ်ကတ်ခဲ့တာကိုဆက်ကျင်ဆန္ဒပြတဲ့သူ150လောက်ကိုမြို့တော်ပါရီနဲ့တခြားမြို့တွေမှာဖမ်းဆီးထိန်းသိမ်းလိုက်ပါတယ်။ပြင်သစ်ပြည်ထောင်စုဝန်ကြီးဂျရယ်ဒိုမနင်းကအခုလိုဖန်စီလိုက်တဲ့သူတွေကိုအပြင်စူပူအောင်ကြမှုတွေကိုမတားဆီးတဲ့သူတွေကိုလည်း Twitter လူမှုကွန်ရက်ကနေအပြင်းထန်ပစ်တင်ဝေဖန်လိုက်ပါတယ်။
မြို့တော်ခမ်းမာတွေစာတင်ကြောင်းတွေနဲ့ရဲစခန်းတွေကိုမိရှို့တဲ့လို့ရဟာတီးခံနိုင်စရာမရှိတဲ့တိုင်းပြည်ကုန်စည်ခါထိခိုက်စေတဲ့လို့ရဖြစ်တယ်လို့ဝန်ကြီးဒါမန်နင်ကဆက်ပြောခဲ့ပါတယ်ခင်ဗျာအမေရိကန်အနေနဲ့တော့တရုတ်အနေနဲ့ငြင်းချမ်းစွာတရုတ်နဲ့အတူငြင်းချမ်းစွာရှင်တွဲနေထိုင်ရမယ့်နိလန့်ကိုရှာမရမယ်လို့နိုင်ငံခြားရေးဝန်ကြီးကပြောလိုက်ပါတယ်အမေရိကန်နဲ့တရုတ်နှစ်နိုင်ငံလုံးဟာကမ္ဘာမြေပုံပေါ်ကနေပျောက်သွားမှာမဟုတ်လို့အခုလိုမဖြစ်မနေလုပ်ရမှာလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကနယူးယောက်မြို့နိုင်ငံခြားရေးကောင်စီဆွေးနွေးပွဲမှာပြောခဲ့ပါတယ်ခင်ဗျာ
ဂျွန်လ29ရက်နေ့ကြာသာရေးနေ့ညရဲ့အနောက်ဆုံးရသတင်းချင်းချုပ်ကိုကိုဝင်းမင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကအလိမ်မာဖြစ်ပါတယ်စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာတွေကတော့ရှောင်းကန်ချမ်းနဲ့ဂျက်စတင်သွေးစတို့ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားတော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွအမြမပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြည့်ကြပါစီရှင်
This program has come to you from the Voice of America, Washington.